Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဧပြီလ3ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 11133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 9809နဲ့လိုင်းလမီတာ190 kHz 1505နဲ့ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ပေါင်းသားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
။ကျွန်တော်ကတော့ကြော်စင်သားပါခင်ဗျာ။ဒီနေ့ကြာရမယ့်ထိတ်တန့်သတင်းတွေထဲမှာဆိုရင်ပြည်ပကဖြစ်နေတဲ့တင်းမာနေတဲ့တရုတ်နဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးတွေတွေ့ဆုံခဲ့ကြတဲ့သတင်းအခါရုရှားရဲ့နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်နဲ့ NATO အဖွဲ့ဝင်နိုင်ငံတွေနဲ့နှမိတ်များမှထားရှိသွားမယ်ဆိုတဲ့သတင်းစာတွေပေါက်မှဖြစ်ပါခင်ဗျာ
။ဟုတ်ကဲ့ဦးကျော်စာသားရေဒီနေ့မကြာခင်ကြားကြရတော့မယ့်သတင်းအစင်ခန့်ချက်နဲ့အစီအစဉ်တွေထဲမှာတော့
လဲတဲ့လူတွေပို့ကြတော့အခက်ခဲမရှိဘူးဗျ14ရက်ဆိုသူတို့အတွက်က14ရက်ပို့တော့ပို့နေကျွန်တော်အလဲတက်တက်မဟုတ်တော့
ခုကြားကြရတာကတော့မကြာခင်လွှင့်ပေးမယ့် Thai side yacht visa အပြောင်းလဲသတင်းတွေကအတန်ဖြစ်ပါတယ်။အပြည့်အစုံကိုနောက်ပိုင်းမှာကြားကြရမှာပါ။ဒုတိယပိုင်းနိုင်ငံဘက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုဦးကျော်စံသားနဲ့ကျွန်တော်တမောင်တန်းတို့ပြောပြပါမယ်ခင်ဗျာ
။ဂျပန်နိုင်ငံသားဝန်ကြီးကတရုတ်နိုင်ငံသားဝန်ကြီးဂျင်းချင်းနဲ့တွေ့ဆုံတဲ့အခါမှာပြည်မှာဂျပန်နိုင်ငံသားတူထိမ့်သိမ်းခံရတဲ့ကိစ္စကိုကန့်ကွက်ပြီးထိုင်ဝမ်အနီးနဲ့ဂျပန်နိုင်ငံတဝိုက်မှာစီရေးလေ့ကျင့်ခန်းတွေလုပ်နေတာကိုရပ်တန့်ဖို့အဲဒီကိစ္စနဲ့ပတ်သက်ပြီးအထူးစိုးရိမ်တဲ့အကြောင်းပြောကြားလိုက်ပါတယ်။ဂျပန်ဝန်ကြီးယိုရှိမာဆာဟာယာရှိကတရုတ်နိုင်ငံကိုနှဲကြလဲပတ်ရောက်ရှိနေတာဖြစ်ပြီးနိုင်ငံအကြားသုံးနှစ်ကျော်တင်းမာမှုတွေဖြစ်နေချိန်ပထမဦးဆုံးလာရောက်တဲ့ဂျပန်ထိပ်တန်းစံတမန်တူလည်းဖြစ်ပါတယ်။သူချိုမှုစွဲချက်နဲ့ဖန်ဆီးခံထားတဲ့ဂျပန်ဆေးဝါးကုမ္ပဏီဝန်ထမ်းတူကိုအမှန်ဆုံးပြန်လွှတ်ပေးဖို့ဂျပန်ဝန်ကြီးကတောင်းဆိုသလိုတရုတ်ဝန်ကြီးကလည်းသူတို့ပိုင်တဲ့လို့သတ်မှတ်ထားတဲ့တိုင်ဝမ်ဒေသအနားမှာဂျပန်ကဝင်မဆွတ်ဖို့သတိပေးလိုက်ပါတယ်။ဂျပန်နဲ့တရုတ်နှစ်နိုင်ငံတို့ဟာစီးပွားရေးယဉ်ကျေးမှုပြည်သူလူထုအချင်းချင်းကူလူဆက်ဆံရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်နိုင်မှုချေတွန်းမြင့်ဖို့အလားအလာရှိတဲ့ဆိုပေမဲ့လည်းပြဿနာပေါင်းများစွာနဲ့စိုးရိမ်ပွဲတွေရှိနေတဲ့လောလောဆယ်မှာအင်မတန်အရေးကြီးတဲ့အဆင့်ကိုရောက်နေပြီဖြစ်တယ်လို့တရုတ်ဝန်ကြီးကပြောကြားခဲ့တယ်လို့လည်းဂျပန်ဝန်ကြီးကသတင်းထောက်တွေကိုပြောပြခဲ့ပါတယ်။ဒါပေမဲ့နှစ်နိုင်ငံခေါင်းဆောင်တွေပြီးခဲ့တဲ့နိုဝင်ဘာလကသဘောတူညီထားခဲ့ကြတဲ့အတိုင်းအပြုသဘောနဲ့တည်ငြိမ်မှုရရှိရေးအတွက်ပူးပေါင်းဆောင်ရွက်ဖို့လည်းဝန်ကြီးနှုတ်ကသဘောတူကြပါတယ်။နှစ်ဖက်အကြားကာကွယ်ရေးဆိုင်ရာအရေးပေါ်ဆက်သွယ်ရေးလိုင်းတစ်ခုထားရှိဖို့လည်းပဲသဘောတူညီခဲ့ကြတယ်လို့ကာကွယ်ရေးကိစ္စပြန်လည်ဆွေးနွေးဖို့လည်းသဘောတူညီခဲ့ကြပါတယ်ခင်ဗျာ။
အီဂျစ်သမ္မတအဘ်ဒယ်ဖာဒါ အယ်လ်စီစီဟာဆော်ဒီအာရေဗျနိုင်ငံကိုမနေ့တရင်းခွင်တွေကရောက်ရှိသွားခဲ့ပါတယ်။စီးပွားရေးရိုင်းနဲ့လာပြီးအီဂျစ်ငွေတန်ဖိုးဆက်မကျရလေအောင်နိုင်ငံခြားငွေစီးဆင်းမှုအီဂျစ်ကရှာဖွေနေတဲ့အချိန်မှာအခုခီးစဉ်ကဖြစ်လာခဲ့တာပါ။ဒါပြင်ဆီးရီးယားနဲ့အီရန်နဲ့တူရကီတို့နဲ့ဆက်ဆံရေးတင်းမာနေတာကိုလျှော့ချဖို့ဆော်ဒီအာရေဗျနဲ့အီဂျစ်တို့ကကြိုးစားပြီးဒေသရင်းတန်မှန်ဆက်ဆံရေးကိုပြန်လည်ချိန်ညှိနေတဲ့အချိန်နဲ့လည်းဒီခီးစဉ်ကတိုက်ဆိုင်နေပါတယ်။2022ခုနှစ်မတ်လတည်းကဆိုရင်အစ်ကြီးငွေဟာတဖြည်းဖြည်းကျလာခဲ့ပြီးအမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းတစ်ဝက်အထိမကျခင်ကကျသွားခဲ့ပါတယ်။အစ်ကြီးကိုဆော်ဒီအာရေဗျကဗန်နိုင်းအကူအညီပေးခဲ့တာကြာပြီဖြစ်ပေမဲ့အဒီလိုနှောင်ချိုးမဲ့အကူအညီကိုတော့ဆက်လက်ပေးတော့မှာမဟုတ်ကြောင်းဆော်ဒီအာရေဗျကမကျခင်ကအချက်ပြခဲ့ပြီးလည်းဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုတစ်စုလောက်ကမွတ်စလင်ရေကိုယ်တော်များအဖွဲ့ကမိုဟာမက်မော်စီကိုဖြုတ်ချလိုက်ကလေးကဆော်ဒီအာရေဗျနဲ့သူ့ရဲ့ပင်လယ်ဝက်မဟာမိတ်နိုင်ငံတွေကဘာသာရေးဆိုင်ရာအခက်အခဲတွေ့တိုင်းအစ်ကြီးကိုကူညီခဲ့ကြတာပါ။ယူကရိန်းစစ်ပွဲဖြစ်တော့လေအီဂျစ်အခက်ကြုံနေရတော့ဆော်ဒီအာရေဗျ UAE နဲ့ကာတာနိုင်ငံတို့ကအီဂျစ်ဘိုဘာမန်ငွေထက်ပြီးအဓိကရင်းနှီးမြှုပ်နှံမှုတွေကိုလည်းလုပ်ခဲ့ကြပါတယ်။ဒါပေမဲ့အီဂျစ်အတွက်အခက်ကဆက်လက်ရှိနေဆဲဖြစ်ပြီးအပြည့်ပြည့်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကအမေရိကန်ဒေါ်လာ3ဘီလီယံကတည်းကအစီအစဉ်တက်ကိုအီဂျစ်နဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာလက်မှတ်ရေးထိုးခဲ့ကြပါတယ်
။ရုရှားကသူတို့အစိုးရပိုင်တဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်နိုင်ငံနဲ့အနောက်ဘက်နယ်နိမိတ်ဖြစ်တဲ့ NATO အဖွဲ့ဝင်နိုင်ငံတွေရဲ့နယ်စပ်မှာထားရှိသောမှာဖြစ်တယ်လို့ဘယ်လာရုစ်နိုင်ငံဆိုင်ရာရုရှားသံအမကြီးကပြောကြားလိုက်ပါတယ်။ယူကရိန်းစစ်ကြောင့်ရုရှားနဲ့အနောက်နိုင်ငံတွေကြားတင်းမာမှုပြင်းထန်နေချိန်မှာသံအမကြီးဘော်ရစ်ဂိုင်ရော့ကအခုလိုပြောကြားလိုက်တာပါ။ဒ Belarus Nangaha NATO Fowin Nangani Pichare Latvia Lithuania and Poland Nanganduya Nezama Kilometan Tangmyangazi Nezat Shama through a nuclear lenet with Hashidama Pirelu Suare, the nuclear lenet with Hashi to a Luade, the Sao Ye Lungani, Jalai Tiene, Pilodam Melu, Russia Thunder, Bladuma putting up Yotadru, Belarus, Silly in the nuclear lenet, something that sing on Kunilo, some be Melules with Havare, Russia and Belarus to Hasibai, Nangaye, Sia, Ninikaka Pupon, Sangay, the Botuni Tajabi, Belarus, Nemi Marasha, Simi Bindo.
ไอ้บัวเวนตับเผยในเลนเนอร์ดิโกเลเวทาชินิเซ่ဖြစ်ပါတယ်သူပါတီကပါတီလှူရှားသူများနဲ့လူမှုမီဒီယာလှူရှားသူတွေကိုပါကစ္စတန်စွတ်ကထောင်ချီဖမ်းဆီးခဲ့တယ်လို့ရခိုင်ပါကစ္စတန်ဝန်ကြီးချုပ်အမ်ရန်ခန်းကပြောလိုက်ပါတယ်ဖမ်းဆီးထားသူတွေဘယ်မှာရောက်နေမှမသိရတယ်လို့လွတ်လာသူတွေကလည်းညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်လို့ပြောကြကြောင်းစနေနေ့နောက်မှရုံးမြင့်တန်ကြားကနေတွေ့ထုတ်ခဲ့တ ူရဲ့ PDI ပါတီဝင်တွေနဲ့ရဲတပ်ဖွဲ့ကြအတီးကြုံဖြစ်ပွားခဲ့ကြောင်းရဲကအတည်ပြုပြောကြပါတယ်။အနာရပါကစ္စတန်မွတ်စလင်လီဂ်လို့ခေါ်တဲ့ PMN ပါတီနဲ့ PDI ပါတီနှစ်ပါတီတက်တပါတီသာရှင်သန်နိုင်မဲ့အနေအထားကိုပါကစ္စတန်နိုင်ငံကြီးကရောက်သွားပြီဖြစ်တယ်လို့ပြည်ထောင်ဝန်ကြီးရန်နာဆူနောလာကပြီးခဲ့တဲ့အပတ်လုပ်ခဲ့တဲ့ online သတင်းဌာန PNN နဲ့လုပ်တဲ့ interview မှာပြောခဲ့ပါတယ်။ကျွန်တော်တို့ရဲ့ရည်ရည်ရေးကိုချိန်ချောက်လာပြီလို့မြင်လာပြီဆိုရင်တော့မူရမှန်တာမှားတာဒီမိုကရေစီကြမကြဆိုတာတွေကိုဂရုမစိုက်တော့တဲ့အတိုင်းအတာအထိကျွန်တော်တို့ကသွားမှာဖြစ်တယ်လို့လည်းပြည်ထောင်ဝန်ကြီးကပြောသွားခဲ့ပါလေ။ပါကစ္စတန်နိုင်ငံမှာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ဖြစ်ပွားနေတယ်လို့နိုင်ငံတကာလူငယ်ချမ်းသာကွယ်အဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့နှစ်စဉ်အစည်းအဝေးနဲ့ပတ်သက်ပြီးစနေနေ့ကလူမှုစာမျက်နှာမှာပြောထားပါတယ်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.3MHz 5.25kHz 4.83MHz 5.59kHz 5.95kHz 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 5.95kHz
ေကပိုင်းသတင်းတွေကိုဆက်လက်ပြောပြနေပါတယ်။ရုရှားနိုင်ငံမှာထင်ရှားတဲ့စစ်ဘက်ဘလော့ဂါတူဖြစ်သူဗလာဒင်တတစကီးဟာတနင်္ဂနွေနေ့ကစိန့်ပီတာစမြို့ကော်ဖီဆိုင်တစ်ခုမှာဘုံခွဲခံရလို့သိဆုံးသွားပါတယ်။ဒါဆိုရင်ယူကရိန်းနဲ့နီကာဆက်ဆက်နေသူတဦးကိုရုရှားမြေပေါ်မှာဒုတိယအကြိမ်မြောက်လက်ကျန်တပ်ဖြတ်ခဲ့တာလည်းဖြစ်ပါတယ်။ပောက်ကွဲမှုကြောင့်နောက်ထပ်19ဦးဒဏ်ရာရရှိပြီးဒါကိုသေမှုသေခံဖွင့်ပြီးစုံစမ်းနေတယ်လို့ရုရှားထောက်လှမ်းရေးကဆိုပါတယ်။သူရဲ့ blog ကိုပုံမှန်တက်ဖတ်သူပေါင်း 5,600 ကျော်ရှိတဲ့တတစကီးဟာယူကရိန်းမှာရုရှားရဲ့စစ်ကြီးအရာဝင်ရောက်တိုက်ခိုက်နေတာကိုထူးထူးခြုံခြုံထောက်ခံသူတူဖြစ်ပြီးစစ်ဘက်ထိပ်တန်းခေါင်းဆောင်တွေရဲ့မအောင်မြင်မှုဆုံးနိမ့်မှုတွေကိုလည်းပဲမကြာခဏဝေဖန်နေသူဖြစ်ပါတယ်။ဒီလွတ်ကျမှုနောက်ွယ်ကဘယ်သူဘယ်ဝါရှိနေလဲဆိုတာမသိရသေးပါဘူး။ကော်ဖီဆိုင်တွင်မှသူကလူတစုကိုစကားပြောနေတော့သူလက်ခံရရှိခဲ့တဲ့ရုပ်ထုလေးတစ်ခုကနေပြီးတော့စတင်ဘုံပေါက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။တတစကီးမတိုင်ခင်ပြီးခဲ့တဲ့နှစ်ဩဂုတ်လတုန်းကလည်းပဲအစွန်းရောက်ရုရှားအမျိုးသားရေးဝါဒီတူရဲ့သမီးဖြစ်သူဒါဂီယာဒုဂီနာဟာအလားတူဘုံပွက်ခံရပြီးသေဆုံးခဲ့ပါတယ်။အဲ့ဒီတုန်းကတော့သမ္မတပူတင်ကယူကရိန်းကိုအပြစ်တင်ခဲ့ပေမဲ့ယူကရိန်းကငြင်းဆန်ခဲ့ပါတယ်ခင်ဗျာ။
ကမ္ဘာမြေရဲ့ရာသီဥတုကြမ်းနာရမှာအမေရိကန်နိုင်ငံဟာဒဏ်အခမ်းအနားဆုံးနိုင်ငံဖြစ်တယ်လို့အမေရိကန်မိုးလေဝသဌာနအကြီးအကဲနဲ့တခြားကျွမ်းကျင်သူတွေကပြောလိုက်ပါတယ်။ကမ္ဘာပေါ်မှာဗန်နီယာတဲ့မဆိုအမေရိကန်နိုင်ငံမှာအစွန်းရောက်ရာသီဥတုကမကြာခဏအမျိုးမျိုးပိုဖြစ်ပြီးပိုလည်းပြင်းထန်သလိုအဆုတ်ရှုံးလည်းကြီးမားတယ်လို့သူတို့ကပြောကြပါတယ်။ဥတုရာသီပြောင်းလာတာပါပေါင်းလိုက်လို့ရှိရင်ပိုပြီးအဆုတ်ရောက်မဲ့ဖြစ်ရပ်တွေကိုမျှော်လင့်ထားရပါတော့မယ်လို့ National Oceanic and Atmospheric Administration လို့ခေါ်တဲ့သမုဒ္ဒရာနဲ့ဒေသဆိုင်ရာအမျိုးသားဌာနရဲ့အကြီးအကဲ Rick Spindrett ကပြောပါတယ်။အမျိုးမျိုးကြုံရတဲ့အထက်မှာ42မောင်း Hurricane မုန်တိုင်းရေကြီးရေလွှမ်းမှုမိုးကောင်ရေရှားမှုဆင်းနေမုန်တိုင်းလိုရာသီဥတုဆိုးရတဲ့အဖြစ်တွေပါဝင်ကြပါတယ်။အမေရိကန်ရဲ့ပထဝီအနေအထားကြောင့်လည်းဒီလိုဖြစ်ရတယ်လို့ကြွန့်ကျင်သူတွေကပြောကြပါတယ်။သမုဒ္ဒရာနှစ်စင်း Mexico ပင်လယ်ကွေ့တောင်တွေငေါ်ထွက်နေတဲ့ကျွန်းဆွယ်တွေနဲ့ရေစီးကြောင်းတွေအားလုံးစုပေါင်းလိုက်တဲ့အခါအားကောင်းလာတဲ့မိုးသက်မုန်တိုင်းတွေဖြစ်လာကြတာပါ။ဒါပေမဲ့ရာသီဥတုကြမ်းတာတက်တက်နဲ့တော့သဘာဝဘေးအန္တရာယ်မဖြစ်သေးပါဘူး။သဘာဝဘေးအန္တရာယ်ကတော့လူသားတွေလုံးလို့တာဖြစ်ရတာပါလို့ကြမ်းကျင်သူတွေကဆိုကြပါဗျ။
Saudi Arabia နဲ့ OPEC Four ဝင်တခြားနိုင်ငံတွေကနေ့စဉ်ရေနံထုတ်လုပ်မှုကို 1.35 သန်းပေပါတီဆော့ချမယ်လို့တနင်္ဂနွေနေ့ကရုပ်တရက်ကြေညာလိုက်ပါတယ်။ရေနံစည်းနှုန်းတည်ငြိမ်ဖို့ရည်ရွယ်ပြီးအခုလိုသူတို့ဆန္ဒအလျောက်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ Saudi Arabia အပြင်ရုရှားနဲ့သူတို့ရဲ့အပေါင်းဖော်နိုင်ငံတချို့အပါအဝင်ဒီအုပ်စုရဲ့ဝန်ကြီးတွေကမကြတိကငါတွေ့ဆုံခဲ့ကြတော့ငါတော့နေ့စဉ်ပေပါ2သန်းထုတ်လုပ်ထိထုတ်လုပ်မယ်လို့ပြောခဲ့ကြတာဖြစ်ပါတယ်။အဲဒီတုန်းကလည်းအမေရိကန်ပြည်ထောင်စုကဒါကိုဒေါသဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့စီးပွားရေးဖွံ့ဖြိုးမှုအထောက်အပံ့ဖြစ်စေဖို့နဲ့သမ္မတပူတင်ယူကရိန်းစစ်အတွက်အခွန်ငွေရရှိနိုင်မှုကိုဟန်တားနိုင်ဖို့အတွက်ရေနံစည်းကျဆင်းဖို့လိုလားနေရလဲဖြစ်ပါတယ်။မကြတိမီကဘန်လုံဝန်းတွေပြဿနာတက်ခဲ့ပြီးတဲ့နောက်ရေနံစည်းနှုန်းဟာ15လအတွင်းအနည်းဆုံးကိုကျဆင်းခဲ့ပြီးနောင်ဝယ်လိုအားနည်းပါးနိုင်တဲ့အလားအလာကိုအပွဲအဖွဲ့ကကြိုတင်တဲ့အနေနဲ့အခုလိုထုတ်လုပ်မှုဆော့ချတာဖြစ်တယ်လို့ Energy Aspect ဆိုတဲ့အဖွဲ့ကကျွမ်းကျင်သူကပြောကြားလိုက်ပါတယ်
။အယ်ဂျီးရီးယားတရားရုံးကတနင်္ဂနွေနေ့မှာထင်ရှားတဲ့သတင်းစာဆရာတော်ကိုနှစ်နှစ်ဆိုင်ငံ့နဲ့ထောင်ဒဏ်5နှစ်ချမှတ်လိုက်ပါတယ်။2019ခုနှစ်ကအယ်ဂျီးရီးယားနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုမှာတက်တွက်ကြွားကြွားပါဝင်ခဲ့တာကြောင့်သတင်းစာဆရာ Isain El Khadi ကိုအခုလိုချမှတ်လိုက်တာပါ။နိုင်ငံတော်ဒုံညိုအေးကိုထိခိုက်စေမှုနဲ့သူ့ကိုအစိုးရကတရားစွဲခဲ့တာဖြစ်ပါတယ်။ဒီစီရင်ချက်ကဆိုင်းငံ့ကာလအတွင်းတရားရုံးကသတ်မှတ်ထားတဲ့အတိုင်းနေထိုင်ခဲ့ရင်ပြစ်ဒဏ်ကိုရုပ်သိမ်းနိုင်ဖွယ်ရှိတဲ့စီရင်ချက်မျိုးဖြစ်ပါတယ်။တရားရုံးကသတင်းစာဆရာကိုဒဏ်ငွေရိုက်ခဲ့တယ်လို့အင်တာနက်စာမျက်နှာနဲ့ရေဒီယိုကိုပိုက်ဆိုင်တဲ့မီဒီယာအုပ်စုကိုလည်းဒဏ်ငွေရိုက်ဖြတ်သိမ်းလိုက်ပြီးပိုက်ဆိုင်မှုအဝဝကိုသိမ်းယူဖို့ပြစ်ဒဏ်ချမှတ်လိုက်ပါတယ်။သတင်းစာဆရာရဲ့ Maghreb Emergent Internet စာမျက်နှာနဲ့ Internet Radio ဟာ Algeria နိုင်ငံမှာလွတ်လပ်စွာညှင်းခုန်နိုင်တဲ့နေရာအဖြစ်အများကရှုမြင်ကြတာပါအစိုးရရဲ့မူဝါဒပေါ်ဝေဖန်ချက်တွေအဲ့ဒီမူဝါဒတွေနဲ့ပတ်သက်ပြီးအခြေအနေဆွေးနွေးချက်တွေကိုသတင်းစာဆရာတွေနဲ့အတိုက်ခံတွေကမီဒီယာပေါ်မှာပြောဆိုဆွေးနွေးကြလည်ရှိပါတယ်တနင်္လာနေ့မနက်ခင်းနောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုဥကြော်စံတာနဲ့အတူကျွန်တော်တို့ကြေညာပေးခဲ့ကြတာဖြစ်ပါတယ်။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးခန်းကိုမလွှင့်ထုတ်မီမှာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြကြမှာတယ်။ထိုင်းနိုင်ငံကိုစားရောက်ဗီဇာနဲ့ဝင်ရောက်လို့ရတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတော်တော်များများကခရီးသွားတွေကိုအရင်45ရက်နေထိုင်ခွင့်ပေးတာကနေအခုဧပြီလတရနေ့ကစပြီး14ရက်ပဲပေးတော့မယ်လို့ပြောလိုက်ပါတယ်။၁၄ရက်တည်းပို့ပြီးနေထိုင်ဖို့စီစဉ်ထားသူတွေအတွက်လည်းဒါဟာအခက်အခဲဖြစ်ကြပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမတ်ညွန်ညွန်တွင်ကဘန်ကောက်မြို့ကနေအခုလိုပြောပြပေးထားပါတယ
်။ထိုင်းနိုင်ငံကိုအီပီလာထဲမှာနိုင်ငံတကာကဧည့်သည်တွေအများဆုံးလာရောက်လည်ပတ်တက်ကြပါတယ်။အဓိကအကြောင်းတွေထဲမှာစုံခရမ်လို့ခေါ်တဲ့ထိုင်းသံတမ်းပွဲကိုလည်ပတ်ဖို့လာကြသူတွေကအများစုရှိတာပါ။ဒါပေမဲ့လည်း2022ခုနှစ်အောက်တိုဘာလ1ရက်နေ့ကစပြီး2023ခုနှစ်မတ်လ31ရက်နေ့အတွင်းလေကြောင်းကနေဝင်ရောက်လာတဲ့နိုင်ငံသားတွေကိုဆက်ရောက်ဗီဇာရက်30ကနေ45ရက်နေ့အထိပေးခဲ့တဲ့ကြေညာချက်ကိုထိုင်းလွတ်တော်ကထပ်ပြီးတည်တံ့တူမပေးတော့တာကြောင့်ဧပြီလ1ရက်နေ့ကစပြီးမြန်မာအပါအဝင်နိုင်ငံတချို့ကဝင်ရောက်လာသူတွေဟာဆက်ရောက်ဗီဇာ14ရက်ပဲရရှိမှာဖြစ်ပါတယ်ဒီအတွက်လဲပတ်ယုံတက်တဲ့ထိုင်းနိုင်ငံကိုလာကြတဲ့မြန်မာပြည်သားတွေအတွက်အခက်အခဲသိမ်းရှိလာပေမဲ့စေယုံပြပြီးရက်ရှည်နေထိုင်ဖို့လိုအပ်သူတွေတခြားအကြောင်းကြောင်းတွေကြောင့်14ရက်ထက်ပိုပြီးနေထိုင်လိုသူတွေအတွက်တော့ဗီဇာပြန်လျှောက်ရတာနေရင်လက်မှတ်ရွှေ့ရတာစတဲ့အခက်အခဲတွေကြုံကြရပါတယ
်လဲတဲ့လူတွေပို့ကြတော့အခက်အခဲမရှိဘူးဗျ14ရက်ဆိုတော့တို့အတွက်က14ရက်ပို့တော့ပို့နေကျွန်တော်အလဲသက်သက်မဟုတ်တော့ဘူးဗျတခါကျရင်တချို့စီးပွားရေးရဲ့ပါရလဲထွက်ကြရတဲ့အလဲပုံတွေကိုလည်းအိမ်မှာဈေးတွေပဲဝယ်ပြီးတော့ဟိုမှာပြန်ရောင်းကြရတော့ပါစီးတယ်။ကုန်တယ်တွေနေတဲ့ကြတော့သူကရက်ကို14ရက်မလောက်ဘူးပေါ့နော်။ဆေးလက်ကူတဲ့လူတွေကြတော့အခက်အခဲရှိတယ်ခင်ဗျ။တချို့ကြတော့ဆိုရင်ကင်ဆာလက်ကူတာရောပါယောဂအနာတာစီဖြစ်တဲ့ခါကြတော့သူကတချို့ဆို2လ3လတိနေရတာရှိတယ်ခင်ဗျ။အဲ့ချိန်ကျရင်တော့အခက်အခဲရှိတာပေါ့နော်။ကျွန်တော်တို့တချို့ကြရင်ဒီရောင်းမပီဇာတိုးတယ်။တချို့ကြတော့ဆိုရင်ဟိုမှာကျွန်တော်ဟိုတည်းကနေဘမကြီးမှာလည်းဗီဇာတိုးရတာပေါ့နော်တခါကျရင်လည်းဗီဇာမကျတော့ကြာတဲ့ခါကျရင်တို့ရောယောဂကနည်းနည်းပို့ပြီးတော့ပို့ဆိုးသွားတာပေါ့နော်အဲ့ဒါတွေတော့အခက်အခဲရှိတယ်ခင်ဗျာဟာ
အခုလိုဗီဇာရတဲ့ရက်နှဲသွားပြီမဲ့ထိုင်းတကြံဆင်နွှဲဖို့နဲ့အလုတ်ပိတ်ရဲ့အနားယူဖို့တွေအတွဲမြန်မာနိုင်ငံတွေကနေထိုင်းကိုလာကြမဲ့သူတွေကတော့အများကြီးရှိတာမို့မြန်မာနိုင်ငံသားတွေအကျိုးဆောင်လုပ်ကိုင်နေကြတဲ့အခန်းငှားဓာတွေအလဲပတ်တွေကားငှားဓာတွေကတော့ဧပြီလတစ်လလုံးအတွဲကြိုတင်ငှားရမ်းထားတဲ့ရက်တွေအပြည့်ဖြစ်နေပြီလို့ဆိုပါတယ်
အခုဆိုတော့ကျွန်တော်ညမာပြည်ကနေပြီးတော့ထိုင်းဘက်ကိုလာကြတာများတယ်ဗျလူငယ်တွေဆိုတော့ပျော်ကျင်ကြတာပေါ့နော်သူများနိုင်ငံမှာပျော်ကျင်ကြတော့အခုဆိုကျွန်တော်တို့အခန်းနေကားတယ်ဆိုတော့မလောက်တော့ဘူးခင်ဗျသူကသူအာဘော်ကင်ကနေ့တိုင်းဝင်တယ်ကျွန်တော်ဆိုတော့မလောက်တော့ဘူးမလောက်တော့ဆိုတော့အခန်းကလည်းကျွန်တော်ကတအားကြီးထက်ချဲတော့မရဘူးသူကတကြံလွန်သွားပြီးရင်အာတအားပို့နေမှာဆိုတော့ကျွန်တော်အခုဆိုအခန်း50လောက်အဲ့လောက်လေးပဲထားရတယ်ပြီးသွားလို့ဆိုရင်တော့ကျွန်တော်ကလောက်တယ်လောက်တော့ကျွန်တော်လက်ခံတာပေါ့နော်မလောက်တဲ့လူကြတော့ကျွန်တော်မလောက်ဘူးအဲ့လိုပဲပြန်ပြောရတာပေါ့နော်
ဒါပေမဲ့လေမြန်မာနိုင်ငံကလာရောက်လေပတ်သူတွေအနေနဲ့အရင်ကလောက်တော့မတုံးနိုင်မဖြုံးနိုင်ကြတော့ဘူးလို့တော့ပြောပါတယ
်။ကိုကြတော့ဗျနိုင်ငံကဟိုကျွန်တော်နိုင်ငံစီးပွားရေးနည်းနည်းကျလာတော့လူတိုင်းကဖြည်းဖြည်းပေါ့နော်ဟိုကိုယ့်ရဲ့အတိုင်းဝိုင်းကကျလာပြီဆိုကိုလူပါနည်းနည်းဆုတ်ယုတ်လာတယ်ခင်ဗျတယောက်တယောက်လေပတ်မှုကနည်းနည်းကျင်းလာတော့သူကသုံးဖြုံးကြတော့နည်းနည်းယော့နေတာခင်ဗျအကျဉ်းအဆိုကျွန်တော်တို့ကဘတ်ကို50လောက်ပဲကျွန်တော်တို့ကမြှောက်ရတာခင်ဗျထိုင်ပန်းအခုဆိုရင်ဈေးဝယ်ကျွန်တော်တို့ဧည့်သည်တွေကစားသူက88 90တော့လာမြှောက်ရတဲ့ခါကျသူကနည်းနည်းတွန့်လာတယ်ထမင်းတစ်ပွဲစားဖို့တော့မှသူကပြန်တွက်နေရတာခင်ဗျဘတ်200ဆိုလို့ရှိရင်သူတို့က2000လောက်ဖြစ်သွားပြီဆိုသူကနည်းနည်းတွန့်လာတယ်အကျဉ်းအဆိုဘတ်200မှာသူက1000လောက်ဆိုတော့သုံးနိုင်ကြတာခင်ဗျအဲ့ဒါရောရှိတယ်ခင်ဗျ
အခုလိုမြန်မာနိုင်ငံအပါဝင်နိုင်ငံတချို့ကိုထိုင်းနိုင်ငံဆက်ရောက်ဗီဇာ14ရက်ပဲပြန်ပြီးတဲ့အကြောင်းကိုဘန်ကောက်မြို့ကထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့ Facebook စာမျက်နှာမှာကြေညာထားပေမဲ့ထိုင်းလူဝင်မှုကြီးကြပ်ရေးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားကြေညာထားတာတော့မတွေ့ရပါဘူးရှင်။ကျွန်မညညိုလွင်ပ
ါ။ဒီရဲ့အပြောင်းလဲသတင်းကိုမညညိုလွင်ကတင်ပြခဲ့တာပါ။အခုဆက်လက်ပြီးပတ်စင်ကဏ္ဍတွေကဒီမိုကရေစီရဲ့အစွေကံကိုတင်ဆက်ခြင်းပါတယ်။NLD ပါတီကိုဖျက်သိမ်းတဲ့စစ်ကောင်စီရဲ့နှီးပြွာကိုကြည့်ရင်လူလူအပြည့်အဝထောက်ခံမှုရထားတဲ့နိုင်ငံရေးပါတီအပေါ်စစ်တပ်ရဲ့ကြောက်ရွံ့စိတ်အတိုင်းအတာကိုမြင်နေရကြောင်းမြမရေးအကဲခန့်အမေရိကန်အငြိမ်းစားပုံမှုကြီးဒေါက်တာမီမီဝင်းဘတ်ကသုံးသပ်လိုက်ပါတယ်။စံကြည်သူတွေကိုချိန်မမုန်းနဲ့ပြည်သူတွေကိုပုံပြီးကြောက်ရွံ့အောင်လုပ်တဲ့နှီးပြွာကလည်းစစ်ကောင်စီရီမန်းထားတာနဲ့ဆန့်ကျင်ဘက်ရလကိုပဲဥတီနေတယ်လို့သူကပြောပါတယ်။ဒီတစ်ပတ်မြန်မာဒီမိုကရေစီရဲ့အစွန်းနေကအစီအစဉ်မှာဒေါက်တာမီမီဝင်းဘတ်ကိုမတ်အင်ဂျင်နိုင်ကဇုံးကနေဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ဒေါက်တာမီမီရှင်အခုလိုမျိုးအချိန်ပေးပြီးတော့ VOA မြန်မာပိုင်းကိုမေးမြန်းဝင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်
ဒီစစ်ကောင်စီကနေပြီးတော့သူတို့ဒီတမတ်ချက်တွေအရာဒီ NLD အပါဝင်ပါတီပေါင်း40ကိုသူတို့ဖျက်သိမ်းလိုက်တယ်ပေါ့နော်သူတို့တမတ်ချက်တွေကျော်လွန်သွားတဲ့အတွက်ဆိုရဲအတိုင်းအတာနဲ့ဆိုတော့ဘိုင်ဘီယော NLD ကအခုဆိုရင်ဖျက်သိမ်းခံရတဲ့ပါတီဖြစ်သွားတယ်ဆိုတော့ဒီပေါ်မှာ NLD ဒီပေါ်မှာနိုင်ငံတကာကလည်းပြင်းပြင်းထန်ထန်တုံ့ပြန်ကြတယ်ပေါ့နော်အထူးသဖြင့်ကုလသမဂ္ဂကဒါမလိုလားအပ်တဲ့ခြေလှမ်းဖြစ်ပြီးတော့သူတို့ဘက်ကလည်းဟိုဆက်လက်ပြီးတော့မြန်မာပြည်ကိုစောင့်ရက်သွားမယ်ဆိုတာမျိုးနည်းနည်းပြင်းထန်တဲ့အဲသဘောမျိုးပေါ့နော်တုံ့ပြန်ပြောဆိုလာရလည်းရှိတော့စစ်ကောင်စီကဘာကြောင့်ဒီလိုနောက်ဆုံးပေါ့နော်ဒီနိုင်ငံရေးပါတီကိုဖျက်သိမ်းနေအထူးသဖြင့် NLD ပါတီကိုပါဖျက်သိမ်းနေအဆင့်ထိဘာကြောင့်လှုပ်လာတယ်လို့ဒေါက်တာမီမီမြင်ပါလဲရှင
်။ဟုတ်ကဲ့မင်္ဂလာပါ။အာဟိုနေကျမဒီဥစ္စာမဖြေခင်ပေါ့နော်ပထမဆုံးကျမရဲ့ disclaimer လေးပြောရမယ်။ကျမရဲ့အခုဒီနေ့ပြောသွားတဲ့ဥစ္စာရအားလုံးပါပေါ့နော်။ကျမရဲ့ပညာရှင်တယောက်အနေနဲ့ပုဂ္ဂိုလ်တယောက်အနေနဲ့ပြောတာပါ။ဘယ်အဖွဲ့အစည်းကိုမှကိုစားပြုပြီးပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ်ဟုတ်ကဲ့အာဒီမေးခွန်းနဲ့ပတ်သက်ပြီးတော့ပေါ့နော်အဲဘာကြောင့် NLD လဲဘာကြောင့်သူတို့လုတာလဲဆိုတာကတော့အာစစ်တပ်အတွက်က NLD ကိုသူတို့အကြောက်ဆုံးပဲသူတို့အကြောက်ဆုံးပဲဘာလို့ဆိုတော့အာ NLD ကအာသူတို့ဟိုနေပြည်သူလူထုအာဟိုနေအများပြည်သူလူထု you know support you know ပံ့ပိုးပေးတဲ့ပံ့ယုံကြည်တဲ့အာပါတီတခုဆိုတော့လေသူတို့အဲ့ဒါကြောင့်မလို့ကြောက်နောက်တစ်ခုကျတော့အဲ့ဒီဥစ္စာကလေကျွန်မအရင်တော့ပြောသားတယ်လို့ပဲသူတို့မှာ strategy ပေါ့နော်သူတို့ရဲ့အာဟိုနင်း view ဟာမဟာ view ဟာကအစတည်းကဒီလိုဟိုဗာလေလို့ရှင်တလွဲတွေကြီးပဲအခုအချိန်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီဘာလို့မှနည်းနည်းလေးငြိမ်နေကြတယ်အခုတလောလေနည်းနည်းငြိမ်သွားတယ်ငြိမ်သွားတဲ့ဥစ္စာကို तू ကဒီလိုလှုပ်လိုက်တဲ့အခါကျတော့ပြန်ပြီးတော့ဆွတယ်လို့မျိုးတကဘာလုံးကပြန်ပြီးတော့မြန်မာနိုင်ငံအကြောင်းပြန်ပြီးတော့ support လုပ်လာတယ်ပြန်ပြီးတော့ဗာလေအရေးထားလာတယ်ပေါ့နော်ဆိုတော့ဒီအချိန်မှာအဲ့ဒီဥစ္စာအရင်တော့ကလည်းအဲ့ဒီတိုင်းပဲသူတို့ရဲ့ view ဟာကမဟာ view ဟာတဲမှာတော့အယံပါတယ်အဲ့ဒါကြောင့်မလို့လေသူတို့ဒီဥစ္စာတွေလောက်တာဒီလိုလောက်လေ ဘာလဲပြည်သူတဘာကလည်းလက်မခံဘူးပိုလက်မခံဘူးပြည်သူလူထုကလည်းလက်မခံဘူးဆိုတော့အာဒါပေမဲ့သူတို့ရဲ့ view ဟာဆွဲတာကအကြောက်စိတ်နဲ့ဆွဲတာ NLD ကိုသူအရန်ကြောက်တယ်ဒါပဲ
အဲ့တော့အခုလို NLD ကဖြတ်သိမ်း NLD ကဖြတ်သိမ်းခံလိုက်ရတဲ့အတွက်ကောတကယ်ပဲ NLD ရဲ့ပါတီရဲ့ရည်တည်ချက်ကပျောက်သွားမယ်လို့ရောဒေါမီနီဒေါက်တာမီမီသုံးသပ်ပါလားဘယ်လိုထင်ပါလဲရှင
်ဟုတ် politics နော်နိုင်ငံရေးပေါ့နော်ဒီ politics ဆိုတာပြည်သူလူထုရဲ့ထောက်ခံမှုပြည်သူလူထုရဲ့အာဗာလေယုံကြည်မှုနဲ့ပတ်သက်တယ် right ဘလောက်လောက်ဒီဟိုနေဥပဒေဆွဲဆွဲဟိုဆွဲဒီဆွဲဒီဥပဒေကလည်းစစ်တပ်ဆွဲလိုက်တဲ့အာဥပဒေကိုလည်းလူတွေကဘာမှအရေးမယုံကြည်ဘူး you know မယုံကြည်ဘူးတကယ်လဲသူတို့လှုပ်ချင်တဲ့ဥစ္စာလှုပ်တယ်လို့လူတိုင်းကနားလဲတယ်လေဆိုတော့အာသူတို့ဘိုင်းသူတို့ပြောချင်စရာပြောလူတွေကသူ့ဘိုင်းသူလုံယုံကြည်သူတို့ယုံကြည်ထိုက်တဲ့ယုံကြည်နိုင်တဲ့ဗာလေ party ကိုသူတို့အများအား support ပေးမှာပဲဆိုတော့သူတို့စစ်တပ်ကအရင်ထဲကပြောတယ် politics ဆိုသူတို့လုံးဝနားမလဲဘူးသူတို့ဒီမှာသူတို့စီမှာနီလန်းတစ်ခုရှိတာက fear အကြောက်စိတ်သူများဟိုအကြောက်စိတ်လုပ်မယ်သူတို့ရဲ့လုပ်တဲ့ဥစ္စာလေသူတို့ရဲ့အကြောက်စိတ်နဲ့ပြန်ပြီးတော့ဗျူဟာဆွဲတယ်ဆိုတော့အဲ့ဒါကြောင့်မလို့ဒီဥစ္စာလုံးချင်းသူတို့လုံးချင်းလုံးလိမ့်မယ်ဒါပေမဲ့ party ကလူတွေရဲ့ support ရနေဒီကာလပတ်လုံးပြည်သူတွေရဲ့အချက်နော်ပြည်သူတွေရဲ့ယုံကြည်မှုရှိနေသမျှကာလပတ်တော့ဒီပါတီကဘာမှမပြောက်သွား
စစ်ကောင်စီကအခုသူတို့သွားနေတဲ့လမ်းကြောင်းပေါ့နော်သူတို့သွားနေတဲ့လမ်းကြောင်းမှာအထူးသဖြင့်ဒီစစ်တပ်ကျင်းပတဲ့ဒီတပ်မတော်နေအခမ်းအနားမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူအတိကျအတိလင်းသူပြောသွားတဲ့နေရာမှာတော့သူ့ကိုစန့်ကျင်တဲ့အင်အားစုတွေအထူးသဖြင့် NUG တို့ PDF တို့ကိုသူချေမုန်းသွားမယ်ပေါ့နော်ဒီဟာတွေသူပြောသွားတယ်ဆိုတော့အခုဆိုရင်တိုင်းမြာတော်တော်လေးချိန်ကြီးဆိုးတယ်ဆိုတာနဲ့ဟိုတိနေရတာနဲ့အခုကဒီလမ်းကြောင်းပဲသူဆက်ပြီးသွားမယ်ဆိုတဲ့အဲဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ထုတ်ဖော်ပြောဆိုချက်ရည်တည်ချက်နဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲရှင်
။ဟုတ်တယ်။သူလောက်လိုက်တာနဲ့ပေါ့နော်။မြန်မာနိုင်ငံတနိုင်ငံလုံးလည်းပျက်စီးရယ်။နောက်ပြီးစစ်တပ်ကိုလည်းသူဖျက်ဆီးလိုက်တယ်။အခုဆိုလို့ရှိရင်လူတွေကစစ်တပ်ကိုတက်မတော်လို့တောင်ခေါ်လို့မခေါ်ကြတော့တကယ်나ကြီးပြန်မုံတီတယ်မကယွန်သွားတယ် right တကယ်ယွန်တယ် right ဆိုတော့အခုဆိုလို့ရှင်ပြန်ကြည့်လိုက်လို့ရှင်တော်တော်များများစစ်တပ်ထဲမှာရှိနေတဲ့စစ်ဗိုလ်ကြီးစစ်သားတွေအားလုံးကလည်းသူတို့ကစစ်တီတော်တွေပါဆိုလို့ပြောမှအရန်ရှက်တယ်သူတို့မပြောရဘူးမပြောနိုင်ဘူး right မပြောခြင်း right အဲ့ဒီကဖြစ်တဲ့ကစစ်တပ်ကဒီဥစ္စာအခုတကယ် professional စစ်တပ်မဟုတ်တော့ဒီလုတ်ဒီ view ဟာတွေက criminal organization တွေလုတ်တဲ့ view ဟာ right ဆိုတော့အဲ့လိုလုတ်လေပြည်သူတွေကလည်းပို့ပြီးတော့မခံနိုင်လေဖြစ်ခဲ့ဆိုအဲ့ဒီတွေကဒီလိုလုတ်ထဲကကျမတို့သိတယ်ဒီစစ်တပ်ကသူတို့မှာရှိတဲ့လူတွေက criminal organization တွေကဝင်လာတာနောက်တော်တော်များများလည်းပြောပါတယ်ကျမ interview လုတ်တဲ့အခါမှာသူတို့မှာနောက်ထပ်ဘာလဲနောက်ထပ်ထပ်ဖြည့်လာတဲ့စစ်သားတွေอ่ะပေါ့เนาะဟိုနေနေထောင်ထဲကလွတ်ပြီးတော့ဒီတကယ် hardcore criminal တွေကိုတခိုးဓမြတွေကိုလွတ်ပြီးတော့သူတို့တွေထဲထားတာဆိုတော့အဲ့ဒီတွေကတခိုးဓမြထဲထားတဲ့စစ်တပ်ကတခိုးဓမြစစ်တပ်ဖြစ်သွားတာပေါ့
အခုဆိုလို့ရှိရင်ဒီစစ်တပ်ကပေါ့เนาะစစ်ကောင်စီကသူ့ကိုစန့်ကျင်တဲ့အဲဒီနေရာဒေသတွေပေါ့เนาะအထူးသဖြင့်စကိုင်းတို့ချင်းတို့ဟိုဒီနောက်ကရင်နီတို့ပေါ့เนาะဒီဒေသတွေမှာသူတို့ရဲ့အဲဒီဖိနှိပ်မှုဒီ view ဟာပေါ့လေသူတို့ရဲ့ကျင့်သုံးတဲ့ view ဟာဆိုလို့ရှိရင်တော်တော်လေးဟိုပြင်းထန်နေအင်အားသုံးပြီးတော့ဟိုနှိမ်နေနေတယ်ဆိုတဲ့အနေအထားသတင်းတွေမှာလည်းတွေ့ရတဲ့ခါကျတော့ပေါ့အကျိုးဆက်တရားရောဘာတွေဖြစ်နေရှင
်းအဲ့ဒီဥစ္စာကဟိုသူတို့အဆုံးချတာဘာကြောင့်သူတို့လုပ်လဲအဲ့ဒီဥစ္စာသူတို့ fear ပေါ့နော်အကြောက်စိတ်ဝင်အောင်ပြည်သူလူထုအကြောက်စိတ်ဝင်အောင်လုပ်ထားတာ right ဘာလို့ဆိုတော့သူတို့တကယ်စစ်တပ်တစ်ခုနဲ့စစ်တပ်တစ်ခုနဲ့ပြိုင်ပြီးတော့ရှင်ပြီးတော့တိုက်လို့ရှင်သူတို့မနိုင်တော့ဘူးဆိုတော့ဘာလုပ်လဲဆိုတော့ဟိုနေပြစ်မဲ့တဲ့ဘာမှမလုပ်နိုင်တဲ့ပြည်သူလူထုကိုသူတို့သွားချတာအနိုင်သွားကျင်တာအဲ့လိုလုပ်လို့သူတို့ဒီဥစ္စာက fear ဒါပေမဲ့ပြည်သူလူအဲ့လိုမျိုးအယမ်းလှုပ်လာလို့ရှိလို့ရှင်ဒီပြည်သူလူထုကအဲ့ရအကြောက်စိတ်ကနေပြီးတော့မုန်းတိမှုနော်မုန်းတိမှုကိုရောက်သွားတယ်အဲ့ဒါအဲ့လိုဖြစ်သွားတာအဲ့ဒါဆိုတော့ဟိုနေဟိုပြောရမယ်ဆိုဖောင်ဖြတ်တယ်ဆိုတော့အဓိပ္ပာယ်ဖြစ် ဟိုနေ effect ဖြစ်သွားတာပေါ့ပြည်သူလူထုဘက်ကဆိုပြည်သူလူထုကငါတို့မှာဘာမှဟိုနေမရှိတော့ right ဆိုပြန်ချမယ်မရရတဲ့နေရပြန်ချဆိုတဲ့အဲ့ဒီစိတ်ကဝင်ပါတယ်ဒီဘာနေဒါမြန်မာနိုင်ငံနေမှာကတခြားနေရာမှာအလုံးတွေ့ဘူးလေဒီလိုမျိုးလှုပ်လို့ရှိရင်ဒီလိုပဲ response ကဖြစ်အဲ့လိုဖြစ်တဲ့ကခုနပြောသလိုမျိုးဒီ party တွေကိုဖြုတ်လိုက်တယ် doesn't matter ဘာမှအရာမရှိ right ဘာလို့ politics ကပြည်သူလူထုရဲ့ဟိုနေကိုဆွဲဆောင်လာဒီလိုမျိုးသွားပြီးတော့ဟိုတက်လိုက်ဒီတက်လိုက်ဆိုဘယ်တော့မှဆွဲဆောင်လို့သူရဲ့စိတ်ကိုဆွဲဆောင်လို့မရတော့ဘူးဆိုတော့ဒီဘက်ကစိတ်တက်ကပို့ပြီးတော့ပြင်းသွားပြီပြည်သူလူထုဘက်ကဒီလိုခံလိုက်ရတဲ့အတွက်ကြောင့်မလို့ဘာလို့လဲဆိုတော့သူတို့မှဘာမှနောက်ဆက်ဆုံးရှုံးကြရည်မရှိတော့ဘူးနောက်ဆုံးပဲဆို extremism ဝင်လာအောင်အဲ့ဒါမျိုးဖြစ်ဆိုအဲ့လိုမျိုးအဲ့သူတို့မတည်မလဲပြန်တိုက်တော့မယ် right ဆိုအခုဆိုမှကျွန်တော်တို့ဒီနေ့ကပါလဲ survey တစ်ခုကကျွန်မကိုပြောပြတာ60%တော့ you know သူ survey လုပ်လိုက်တဲ့အခါမှာ 91% နော်61%တော့လုံးဝစစ်တပ်ကိုလုံးဝလက်မခံဆိုထွက်လာ900%တော့လက်ခံတယ်လို့ထွက်လာ right ဆိုတော့အဲ့လိုမျိုးလူ90%တော့မဟုတ်ဆိုပါတော့90%ကကိုယ်ဆန့်ကျင်လို့ရှင်တီတီနိုင်ငံကိုဘယ်လိုမှပါလဲအုပ်ချုပ်လို့မရ
အခုဆိုရင်ဒီလူတွေအရင်တော့ပေါ့နော်လူအများစုကထင်ထားတယ်ရုရှားသမ္မတပူတင်လိုမျိုးကိုဒီ ICC ကနေပြီးတော့ဟိုဒီဖန်ဝရန်ပေါ့နော်စစ်ရာဇဝတ်မှုကျူးလွန်သူဆိုအဖြစ်နဲ့ဒီဖန်ရန်ထုတ်လိုက်မယ်လို့မထင်ထားခဲ့ကြဘူးအခုနောက်ဆုံးမှာတော့ဒီ ICC ကနေပြီးတော့ရုရှားသမ္မတပူတင်ဟိုတော့မှသူတို့ဖန်ဝရန်ထုတ်တဲ့အဆင့်ရောက်လာတယ်ပေါ့လေအဲ့တော့မြန်မာနိုင်ငံမှာရောဒီအခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဒီလိုစစ်ရာဇဝတ်မှုကျူးလွန်နေတယ်ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့သူ့ကိုဒီ ICC ဘက်ကရောတကယ်ဟိုဖန်ဝရန်ထုတ်လာဖို့ဆိုတော့ဒီတောင်းဆိုချက်တွေကတကယ်ဖြစ်လာဖို့ရောရှိလားရှင
် Well Putin တမတ်သူတို့လုံနိုင်လို့ရှိလို့ရှိရင်ဒီဥစ္စာမင်းအောင်လှိုင်ပို့ပြီးတော့လုံနိုင်တာ right ဆိုတော့လာလိမ့်မယ်နောက်ဘာလို့ဆိုဒီမှာလဲဟိုအများကြီးပဲဒီအဖွဲ့တွေပေါ့နော်ဒီဒီ human rights နဲ့ပတ်သက်ပြီးတော့အဖွဲ့တွေကအများကြီးပဲသူတို့မှာ data တွေလည်းအများကြီးရှိတယ်ဒီ data တွေ data တွေအများကြီးရှိတယ်ဆိုတော့လေအခုသူတို့ Putin တင်လိုက်ပြီဆိုတော့နောက်တစ်ဆင့်ကတော့မြန်မာပြန်ပါပဲမြန်မာရဲ့သူ့ရဲ့သူ့မှာရှိနေတဲ့သူ့နာမတော်ဝိုင်းမှာရှိနေတဲ့တချို့တွေပေါ့နော်စစ်ဘုတ်ချုပ်တွေလည်းပါလေ
အခုနောက်ဆုံးဒီ American ပြည်ထောင်စုကတော့ဒီမြန်မာစစ်တပ်ကိုထပ်ပြီးတော့သူတို့ပိတ်ဆို့အရေးယူတဲ့နေရာမှာဒီလေရင်လောင်စာစီတွေရောင်းချနေတဲ့ကိစ္စတွေပေါ့နော်အထူးသဖြင့်အဲ့ဒီလိုပံ့ပိုးနေတဲ့လုပ်ငန်းရှင်တွေနောက်ဒီလုပ်ငန်းတွေကိုပေါ့လေသူတို့ထပ်ပြီးပိတ်ဆို့အရေးယူတယ်ဆိုတော့အဲ့ဒီအရေးယူတဲ့ဘက်မှာတချို့ကလည်းထိရောက်မှုမရှိဘူးဆိုတာလည်းထောက်ပြကြတယ်အဲတချို့ကကြတော့လေဒါဟာဟိုကောင်းမွန်တဲ့ဒါခြေလှမ်းတစ်ခုပေါ့နော်ဆိုပြီးတော့လေဟိုမြင်ကြတာမျိုးလည်းရှိရောဆိုတော့ဒေါက်တာမီမီရဲ့အမြင်ရောဘယ်လိုရှိလဲရှင
် sanction လောက်ထားတာကတော့ဗာလေmessage ပေါ့နော် message ကဒါလက်မခံတဲ့ message ပေးတာ never sanction လောက်တဲ့ဥစ္စာကိုတကယ်ပြည့်ပြည့်စုံစုံလိုက်ပြီးတော့ implement လုပ်တဲ့အခါမှာတော့နည်းနည်းခက်ခဲတာပေါ့နည်းနည်းခက်ခဲတယ်ဒါပေမဲ့လည်းသူတို့ရဲ့ supply သူတို့ရဲ့ဒီဥစ္စာရနိုင်တဲ့ဥစ္စာတော့တော်တော်နေသွားတာပေါ့အားလုံးအပြည့်စုံမဖြတ်တောက်တိနိုင်အောင်မဖြတ်နိုင်နေပေမဲ့လေတော်တော်များများဖြတ်နိုင်သွားတယ် right ဆိုတော့သူတို့ရဲ့ဟိုဗါလဲ capability တွေကိုဗါလဲဒါ degree လောက်တာနဲ့အတူတူ right ဆိုတော့မရှိတာတဲ့ဒီဥစ္စာရှိတာကောင်းတယ်ပေါ့နော်ဒါပေမဲ့အဲ့ဒီရှိတဲ့ sanction တွေကိုဘလို့ပူပြပြည့်ပြည့်စုံစုံ implementation လောက်ရမလဲဆိုတဲ့နီလန့်ကိုတော့နည်းနည်းပူရှာဖို့လိုတာပေါ့
ကျေးဇူးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေကြားပေးတဲ့ဒေါက်တာမီမီဝင်းဘတ်ကိုကျေးဇူးများကြီးတင်ပါတယ
်ကျေးဇူးပ
ါ NLD နဲ့တခြားပါတီတွေကိုဖြတ်သိမ်းခဲ့တဲ့တရင်နဲ့ပတ်သက်ပြီးဒေါက်တာတော်မီမီဝင်းဘတ်ရဲ့အမြင်ကိုမတ်အင်ဂျင်နီယာမင်းမြန်ထားခဲ့တာပါမကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ငံဝတ်အစီအစဉ်မှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းချက်မှတ်စုမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်သွားဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ဒီဧပြီလ3ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာမြမမီဒီယာမြင်ကွင် ISP မြန်မာရဲ့မြင်ကွင်းချက်ပတ်စုများမြမပြည်မပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြမမီဒီယာမြင်ကွင်းနဲ့စကြအောင်ပါစာချုပ်ပိုင်းအရာစုတွေကိုအမြင့်ပြချေမှုန်းသွားမယ်လို့အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌကတက်မတော်နေမိန်ကွန်းမှာပြောကြားသွားခဲ့ပါတယ်ဒီလိုစစ်ရာဇဝမှုတွေကိုပိုတိုးမလားစေအောင်အမေရိကန်အပါအဝင်တခြားအင်အားကြီးနိုင်ငံတွေကစစ်တပ်ပေါ်ထိရောက်စွာဖိအားပေးဖို့လိုအပ်ပါတယ်ကမ္ဘာမြမမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေမြန်မာစစ်တပ်အချိုးပြောင်းမှုဆိုရင်ထျောက်စွာဖိအားပေးဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ။အစိုးရခေါင်းဆောင်တွေအရေးပါတဲ့ပုံကူတွေနဲ့နိုင်ငံအရေးကိစ္စတွေရောဒေသတွင်းကိစ္စရပ်တွေပါညှိနှိုင်းဆွေးနွေးခဲ့ပါတယ်။အဲ့ဒီလိုဆွေးနွေးခဲ့ကြတဲ့အထက်မှာအခြေအနေတွေဆိုးရွားနေတဲ့မြန်မာနိုင်ငံမှာမြန်မာပြည်သူတွေရဲ့လူလားချက်တွေနဲ့အညီဖြည့်ချင်းဆောင်ရွက်နိုင်မဲ့လမ်းကြောင်းရှာဖွေနိုင်ရေးကိုလည်းဆွေးနွေးခဲ့ပါတယ်လို့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကိုမတ်လ20ရက်နေ့ကနေ24ရက်နေ့အတွင်းတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားကြီးအတိုင်ပင်ခံဒဲရစ်ချူလီကဒီဒီပလိုမတ်ကိုပြောကြားခဲ့ပါတယ်။ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကပြန်လည်ရောက်ရှိလာတဲ့ဒဲရစ်ချူလီကိုဒီဒီပလိုမတ်ရဲ့အယ်ဒီတာချုပ်ရှာနွန်တိုင်စီကတွေ့ဆုံမေးမြန်းထားတာကိုမတ်လ28ရက်နေ့ဒီဒီပလိုမတ်မှာမြန်မာနိုင်ငံပြဿနာကိုအမေရိကန်အနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒဲရီချူလီကတော့မြန်မာပြဿနာကိုဖြေရှင်းရမှာအာဆီယံကိုမန်တိုင်ထားဖြေရှင်းမယ်မြန်မာပြဿနာဟာအာဆီယံအတွက်လက်ရှိကာလမှာအလွန်စိုးရင်စရာကောင်းတဲ့လုံခြုံရေးပြဿနာနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ
်ရှန်နိုတက္ကစီဟာဒဲရီချူလီကိုမြန်မာနိုင်ငံဆိုင်ရာအာဆီယံဘုတ်တော်တူရဲ့၅ရက်ဟာအလုံးမဖြစ်ဘူးလို့အတော်လေးအဝေးပန်ခံနေရပါတယ်အလုံးဖြစ်အောင်အမေရိကန်အနေနဲ့ဘယ်လိုဆက်လုပ်မလဲလို့မေးပါတယ်ရှိုလေးကတော့အာဆီယံရဲ့မြန်မာအရေးကြိုးစားအားထုတ်မှုတွေကိုအမေရိကန်အနေနဲ့အပြည့်အဝထောက်ခံပါတယ်။အာဆီယံရဲ့ခေါင်းဆောင်မှုဟာနေခွင့်နေရတာမှအရေးပါပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာမြန်မာအရေးအတွက်ရုံးအဖွဲ့တစ်ခုကိုပဲဖွဲ့စည်းထားပါတယ်။မြန်မာအရေးဟာဖြည့်ရှင်းမှုမလွယ်ပါဘူး။ခက်ခဲရှုပ်ထွေးပါတယ်။နယ်ဆိုင်တဲ့ပြဿနာတွေပေါ်အခြေခံနေတယ်ဆိုတာကိုနားလည်သဘောပေါက်ထားပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရဲ့လှုပ်ဆောင်ချက်တွေကိုအားရကျဉ်းတ်မှုရှိပါတယ်။မြန်မာစစ်ကောင်စီဟာတန်တမန်ရေးမှာအထူးဆန်နေပါပြီ။အရေးကြီးတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းမြန်မာအရေးကိုအာရုံစိုက်ထားပါတယ်။ဥပမာအဖြစ်ပြီးခဲ့တဲ့နှစ်ကကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချခဲ့တာမျိုးပါ။အာဆီယံအဖွဲ့ဟာဆုံးဖြတ်ချက်တွေချတဲ့အခါ consensus လို့ခေါ်တဲ့အားလုံးသဘောတူညီမှုပေါ်မှာအခြေခံပါတယ်။ဒါကြောင့်သဘောထားတွေအမြင်တွေကအမျိုးမျိုးရှိကြတဲ့အတွက်တစ်ခါတရံမှတညီတညာနဲ့မဖြစ်တတ်ကြပါဘူး။ဒါပေမဲ့မြန်မာမှာပါတဲ့ကိုးနိုင်ငံရဲ့အင်အားဟာခိုင်မာပါတယ်လို့ဖြေပါတယ်
။ရှာနွန်တိုက်စီကတရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒအရွေ့အပေါ်အမေရိကန်ရဲ့သဘောထားကိုလည်းမေးပါတယ်။ဒဲရီချိုလီကတရုတ်ဟာမြန်မာရဲ့အိမ်နီးချင်းနိုင်ငံဖြစ်တယ်လို့မြန်မာနိုင်ငံအနာဂတ်တွေအရေးပါတဲ့နေရာမှာရှိပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်တင်ပေးနိုင်မှသာတည်ငြိမ်တဲ့နိုင်ငံဖြစ်မှာပါ။ဒါဟာအလုံးရဲ့အကျိုးစီးပွားဖြစ်ပါတယ်။အမေရိကန်အနေနဲ့မြမအရေးအတွက်တရုတ်နဲ့အတူလက်တွဲလုပ်လို့ပါတယ်တရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အစ်နဲ့မတွေ့ဆုံပြစ်သေးပေမယ့်တွေ့ဆုံနိုင်ဖို့မျှော်လင့်ပါတယ်လို့ဆိုပါတယ်မြန်မာနိုင်ငံတွင်းကဆိုးရွားတဲ့အခြေအနေတွေမတည်ငြိမ်မှုတွေဟာအိမ်နီးချင်းနိုင်ငံတွေကိုပါကူးဆက်ရိုက်ခတ်နေတာကိုတွေ့ရပါတယ်ဒုက္ခသည်ပြဿနာလူကုန်ကူးမှုပြဿနာမူရစေဝါကုံသွယ်မှုပြဿနာတွေအပါအဝင်အခုနောက်ဆုံးဒေသတွင်းလုံခြုံရေးပြဿနာအထိပါကြုံတွေ့နေရပြီဖြစ်ပါတယ်ဒါကြောင့်လေအမေရိကန်နိုင်ငံသားကြီးအတိုင်ပင်ခံဒဲရစ်ချူလီဟာမြမအရေးဖြည့်ရှင်းနိုင်ဖို့အတွက်မြမနဲ့အနီးဆုံးအိမ်နီးချင်းနိုင်ငံလည်းဖြစ်မြမစစ်ကောင်းဆောင်များနဲ့ရင်းနှီးတဲ့ဆက်ဆံရေးလည်းရှိတဲ့ထိုင်းနိုင်ငံနဲ့အာဆီယံလက်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံတို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်
ထိုင်းနဲ့အင်ဒိုနီးရှားတို့လိုပဲကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာလည်းမြန်မာအရေးမှာအရေးပါတဲ့နိုင်ငံဖြစ်ပါတယ်။မြန်မာစစ်အစိုးရအဆက်ဆက်ကိုထောက်ခံအားပေးခဲ့တဲ့တရုတ်နိုင်ငံဟာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဦးဆောင်တဲ့အာဏာသိမ်းစစ်ကောင်စီနဲ့တော့အစောပိုင်းမှာခက်လန်းလန်းနေခဲ့ပေမဲ့အခုခါမှာတော့အထူးကိုယ်စားလှယ်တစ်ပြောင်းလဲခန့်အပ်ပြီးနောက်ပိုင်းမြန်မာစစ်ကောင်စီအပေါ်ထားတဲ့သဘောထားပြောင်းလဲလာတယ်လို့နိုင်ငံရေးအကြီးအကဲတွေကဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်တစ်ဟာလေးလအတွင်းနေပြည်တော်ကိုတုံးကောက်လာရောက်ခဲ့ပြီးတရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့နဲ့လည်းတွေ့ဆုံခဲ့တာတွေ့ရပါတယ်။မတ်လ16ရက်နေ့မှာတော့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ဖြစ်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FBNCC ရဲ့ထုတ်ပြန်ချက်ထွက်ပေါ်လာပါတယ်။အဲဒီထုတ်ပြန်ချက်ရဲ့အပိုက်6မှာမြန်မာနိုင်ငံတွင်းဖြစ်ပေါ်နေသောပြည်တွင်းပဋိပက္ခများပြည်လည်ခြုံငိမ့်သွားရေးအတွက်တရုတ်သမ္မတနိုင်ငံ၏ဂျောင်းဝင်ဆောင်ရွက်မှုအပေါ်ကြိုးစားထောက်ခံပါသည်လို့ရှင်းလင်းစွာဖော်ပြထားတာတွေ့ရပါတယ်
။ဒီအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရေးလေလာသူတဦးကတော့တရုတ်ကသူ့ရဲ့ COVID-0 policy အဆုံးသတ်လိုက်ပြီးနောက်ပိုင်းမှာနိုင်ငံရေးအရာရောစီးပွားရေးအရာပါမြန်မာနိုင်ငံမှာပြန်လှုပ်ရှားလာတာတွေ့ရတယ်။စစ်ကောင်စီနဲ့ပိုပြီးတော့အဆက်အသွယ်လှုပ်လာတာတွေ့ရတယ်။တစ်ဖက်မှာအမေရိကန်ကလည်းအာဆီယံကိုပဲရှေ့တင်ပြီးတွန်းနေတာတွေ့ရတယ်။အခုပဲမလကကုန်ပြီဆိုတော့အလဲကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအတွက်အချိန်ကတိတ်မကြံတော့ဘူး။ဒီတော့အာဆီယံဘုံသဘောတူညီချက်5ရပ်ကိုအခြေခံပြီးတော့တွေ့ဆုံဆွေးနွေးရေးinclusive dialogue ကိုတင်လာနိုင်တယ်အကယ်၍အင်ဒိုနီးရှားက inclusive dialogue ကိုတင်လာခဲ့ရင်တော်လှန်ရေးအင်အားစုတွေအခက်တွေ့နိုင်တယ်ဒါကြောင့်အဲ့ဒီလိုဖြစ်လာခဲ့ရင်အထူးသဖြင့် NUG အနေနဲ့ဘယ်လိုသဘောထားမလဲအဲ့ဒါအရေးကြီးပါတယ်လို့ဆိုပါတယ်အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌကတော့မတ်လ29ရက်နေ့တပ်မတော်နဲ့မိန်ကုန်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG PDF နဲ့သူတို့ကိုကူညီပံ့ပိုးနေတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့EAO တွေကိုအပြတ်ခြေမှုန်းသွားမယ်လို့ကြွေးကြော်ထားပါတယ်။ဒါကြောင့်မြမနိုင်ငံရေးအခြေအနေဟာလက်တလောအပြေထွက်ဖို့မမြင်သေးဘူးလို့ဆိုရမှာပါ။ Campaign for New Myanmar ရဲ့ညွှန်ကြားရေးမှူး Simon Bellinesse ကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်ကိုမအံ့ဩပါဘူးတဲ့။ဘာကြောင့်လဲဆိုတော့သူ့ရဲ့လောက်ရတွေကိုပြောင်းလဲစေဖို့ထိရောက်တဲ့ဖိအားပေးမှုမျိုးကိုအမေရိကန်ဥရောပသမ္မဂဗြိတိန်နဲ့အာဆီယံနိုင်ငံတွေကမလုံနိုင်လို့ပဲဖြစ်ပါတယ်။အမေရိကန်အနေနဲ့မြန်မာစစ်တပ်အပေါ်မှာထိထိရောက်ရောက်ဖိအားပေးနိုင်ရက်နဲ့ပြက်ကွက်နေတယ်လို့ VOA ကိုပြောကြားခဲ့ကြောင်းပါခင်ဗျာ
။ကိုပြည့်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မတ်စုများကဏ္ဍတင်ဆက်ချင်ပါတယ်။ပြီးခဲ့တဲ့တလကျော်ကာလအတွင်းမှာမြန်မာတရုတ်ဆက်ဆံရေးမှာပထဝီနိုင်ငံရေးနိုင်ငံရေးပေါ်ကပေးရတဲ့တာသမန်ဆက်ဆံရေးဆိုင်ရာကိစ္စတွေကလွှမ်းမိုးခဲ့ပါတယ်။ဒီထဲကပထမပိုင်းကို ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းချက်မှတ်စုမှာဒီအကြောင်းချက်ရကိုအချက်လက်အခြေပြုပိုင်းခြားသုံးသပ်ထားပါတယ
် ISP မြန်မာကစူးစီးထားတဲ့မြန်မာတရုတ်ဆက်ဆံရေးရည်ရည်မှတ်တမ်းကိုအခြေခံပြီးအခုကာလအတွင်းအာယုံဆိုင်စရာဖြစ်ရတွေကိုဆန်းစစ်ထားပါတယ်။ပြီးခဲ့တဲ့တလကျော်ကာလအတွင်းမြန်မာတရုတ်ဆက်ဆံရေးမှာပထဝီနိုင်ငံရေးနိုင်ငံရေးဘောကဗေဒနဲ့တန်တမာရေးဆိုင်ရာကိစ္စတွေကလွှမ်းမိုးခဲ့ပါတယ်။ဒီထဲကပထမပိုင်းကိုအခုတစ်ပတ်မှာဖော်ပြသွားပါမယ်။အာနာသိမ်းမှုအလုံးတရုတ်နိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတော်အဆင့်ထိတွေ့တာကိုလျှော့ထားပြီးမယ်ရင်းနှီးမြှုပ်နှံမှုစီမံကိန်းကြီးတွေအကောင့်တွေပေါ်ဖို့ယူနန်အစိုးရကိုကြားခံတဲ့ချဉ်းကပ်မှုပုံစံအသစ်တွေလှုပ်လာပါဗျ။ကိုဗစ်မြစ်ဖြတ်ရင်မူဝါဒဖျက်သိမ်းပြီးနယ်စပ်ပြန်ဖွင့်မှာမြန်မာနိုင်ငံရဲ့ကုန်သွယ်ရေးတိုးမြင့်ဖို့တရုတ်ဘက်ကလှုပ်လာတာပါ။ယူနန်ပြည်နယ်ကုသရေးဝယ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်မစ္စတာလီချန်ယန်ဟာဖေဖော်ဝါရီလအတွင်းစစ်ကောင်စီနဲ့လာတွေ့ခဲ့ပါဗျ။ဒါဟာကိုဗစ်အလွန်နှက်ဆက်အဖွဲ့မှာတရုတ်ဘက်ကပထမဆုံးဆင်လွတ်တဲ့ဒေသအာဏာပိုင်ဖြစ်ပါတယ်။စစ်ကောင်စီနဲ့နှစ်နိုင်ငံကုန်သွယ်ရေးနဲ့စီးပွားရေးပူးပေါင်းတာတွေမြင့်တင်ကြဖို့ဆွေးနွေးခဲ့တာပါ။မစ္စတာလီချန်ယန်ဦးဆောင်တဲ့အဖွဲ့ဟာကုန်သက်ဆက်မှုအတင်းကျုပ် UMSCCI နဲ့လည်းတွေ့ဆုံပြီးယင်းနှစ်မြုပ်နယ်ရေးမြင့်တင်မှုဆွေးနွေးခဲ့ကြပါတယ်။ မြန်မာနဲ့တရုတ်အကြားလျှက်စစ်စိုက်ပျိုးရေးလက်ဆက်ကုံသွယ်ရေးနဲ့အခြေခံအဆောက်အုံကဏ္ဍတွေမှာပူးပေါင်းကြဖို့ဖြစ်ပါတယ်မြန်မာကယူနယ်ပြည်နယ်ရဲ့အကြီးဆုံးကုံသွယ်ပဲဖြစ်ပြီးအခုအချိန်လေးအတွက်မှာစီးပွားရေးကုံသွယ်ရေးပူးပေါင်းတာတွေလက်ရှိစေလိုတယ်လို့တရုတ်ဘက်ကပြောခဲ့ပါတယ်ဒါ့အပြင်ယူနယ်ဘက်အချမ်းကမြန်မာတရုတ်နယ်စပ်စီးပွားရေးပူးပေါင်းမှုဆောင်တည်ဆောက်မဲ့နေရာတွေကိုမန္တလေးမြို့ကကုံသွယ်စစ်မှုအသင်းချုပ်ကလုပ်ငန်းရှင်20ကျော်တွားရောက်လေ့လာခဲ့ပါတယ်ဒါဟာတရုတ်ဘက်ကယူနယ်ဒေသအာဏာပိုင်က30စစ်ကောင်စီနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တာတွေမြင့်တင်ဖို့လုပ်နေတယ်ဆိုတာသိသာစေတဲ့ခြေလှမ်းဖြစ်ပါတယ်ဖေဝါရီလဒုတိယပတ်တည်းမှာပို့ကုန်ထုတ်လုပ်ရေးဥယျာဉ်ဆောင်တကူအကောင့်ထဲပေါ်ဖို့မြန်မာကုမ္ပဏီနဲ့တရုတ်ကုမ္ပဏီများအသင်းတို့နားလည်မှုစာကြောင်လွှာလက်မှတ်ထိုးခဲ့ပါတယ်ရွှေတုံးအရာပို့ကုန်ထုတ်လုပ်ရေးဥယျာဉ်ဆောင်လို့အမည်ပေးထားတဲ့စီမံကိန်းကိုအရာရီတိုင်းညောင်လုံးမြို့နယ်မှာအကောင့်ထဲပေါ်မှာပါစီမံကိန်းအကောင့်ထဲပေါ်ဖို့အောက်ရွှေတီအများပိုင်းကုမ္ပဏီနဲ့တက်ဟုံးပြည်နယ်ခွဲကုန်သေးကြီးများအသင်းတို့နားလည်မှုစာကြောင်လွှာလက်မှတ်ထိုးခဲ့ကြပါတယ်ဒီစီမံကိန်းမှာလေယာဆိုင်ပြိုးရေးဝင်းမြူရေးစံပြဆုံးစားတော့ကုန်ထုတ်လို့ရင်းနဲ့ CMB ဆက်ယုံတွေပါဝင်မှာဖြစ်ပါတယ်တက်ဟုံးဟာယူနယ်ပြည်နယ်ရဲ့ပြည်နယ်ခွဲတစ်ခုဖြစ်ပြီးမြန်မာတရုတ်နယ်စပ်စီးပွားရေးပူးပေါင်းမှုဆောင်တည်ဆောက်ရေးအတွက်အရေးပါတဲ့ပြည်နယ်တစ်ခုပါဘတ်လာထဲမှာစခိုင်ပြည်နယ်ကအမ်ဂွားနဲ့တန်တွဲမြို့နယ်တွေမှာလေယာလျှက်စစ်စီမံကိန်းသုံးခုအကောင့်ထဲပေါ်ဖို့မြန်မာနဲ့တရုတ်ကြားသဘောတူခဲ့ကြပါတယ်2025မှာဒီစီမံကိန်းတွေကနေလျှက်စစ်ဓာတ်အား360မဂါဝတ်လောက်ထုတ်ဖို့ခန့်မှန်းထားကြပါတယ်စီမံကိန်းအကောင့်ထဲပေါ်မဲ့ကုမ္ပဏီ၃ခုထဲမှာယူနယ်ပြည်နယ်ကကုမ္ပဏီတစ်ခုလည်းပါဝင်ခဲ့ပါတယ်စစ်ကောင်စီကလည်းမြန်မာတရုတ်လျှက်စစ်တာအစနစ်အပြန်အလှန်ချိတ်ဆက်ဖို့လုပ်ငန်းအဖွဲ့ဖွဲ့စည်းမယ်လို့ဖေဖော်ဝါရီလထဲမှာထုတ်ပြန်ထားပါတယ်ဒါအပြင်စစ်ကောင်စီရဲ့တရုတ်သံမတ်ဦးတမောင်ဆွေနဲ့တရုတ်အစိုးရပိုင်းပါဝါချိုင်းနာကုမ္ပဏီရဲ့ဥက္ကဋ္ဌတို့ပေကျင်းမှာတွေ့ခဲ့ကြပါတယ်
မြန်မာတရုတ်ဆက်ဆံရေးပထမပိုင်းကို ISP မြန်မာကတင်ပြသွားခဲ့တာပါအခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပါမယ် VOA ပေးပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လာတဲ့အကြံပြုလာတွေကိုမအေးတန်တော်ကျော်ကစူးစီးတင်ပြထားပါတယ
်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးနဲ့စာချင်ပါတယ်။မင်္ဂလာပါ VOE ကိုအိယာဝင်နိုင်နားထောင်ပါတယ်အိယာနိုးရင်လည်းနားထောင်လိုက်ရမှနေသာထိုင်သာရှိပါတယ်အားပေးနေလျက်ပါဗျာလို့ရေးလာတဲ့သောရရှင်ဝေယံစောကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်ရှင်ဒီသောရရှင်ကတော့ကျမတို့ရဲ့ VOE ညာချမ်းရုပ်မြင်သံကြားပေါ်မှာ Radio ထုတ်လွှင့်ချက်ကိုအောက်မှာလာပြီးရေးလာတာဖြစ်ပါတယ်နောက်ထပ်သောရရှင်မင်းတင်ကလည်းနားဆင်ရတာအကျိုးရှိပါတယ်အခုပြောသွားတဲ့သောရရှင်လိုမျိုးသူကတော့ online ကနေနားထောင်လို့မရလို့နောက်တနည်းနဲ့နားဆင်ပါတယ်ဆိုပြီးရေးလာပါတယ်
မြန်မာစစ်တပ်ကတရေမှောင်ချတဲ့ VOA ရေးဘလို့မှသုံးမရပါဘူး။ဒါကြောင့် PSI ပဲကြည့်နေရပါတယ်။ VOA ဝိုင်းတော်သားများကြမ်းပါပါစေလို့ဆုတောင်းလိုက်ပါတယ်။ကျွန်တော်ဘလို့ဖြစ်နေတယ်ဆိုတာကိုမပြောပြတတ်ပါဘူး။ကျေးဇူးတင်ပါတယ်
။အင်တာနက်ကနေကြည့်လို့အဆင်မပြေတဲ့လူတွေဒီတော်ရရှင်ကွန်မင်းတင်လို့ပဲအဆင်ပြေတော့ဂျိုးလူစလောင်းကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါရဲ့နော်။နောက်ထပ်တော်ရရှင်ဆမ်မြူရယ်ဆန်ဆိုတဲ့တော်ရရှင်ကတော့သူတည်ကျင်တာတခုမေးလာတာပါ။မက်ချင်းမောင်ရဲ့အင်္ဂလိပ်စာဆိုတဲ့ page လေးရှိသေးလား။ရှိသေးရင် link လေးပို့ပေးပါတဲ့ဟုတ်ကဲ့ပါကျမတို့ view ရေ Facebook စာမျက်နှာမှာအပတ်စဉ်တင်းငရီနေတိုင်းသူ့ရဲ့အစီအစဉ်အသစ်တွေကိုတင်ပေးနေပါတယ်မကြီးမောင်ရဲ့အင်္ဂလိပ်စာဆိုပြီးတော့ရှာကြည့်ရင်လည်း Facebook မှာတွေ့နိုင်ပါတယ်နော်ကျမတို့ရဲ့ view ရေ internet စာမျက်နှာပေါ်မှာဆိုရင်တော့ကျမတို့ bambi.viewnews.com ဆိုတဲ့ပင်မစာမျက်နှာထဲမှာအင်္ဂလိပ်စာအစီအစဉ်ဆိုပြီးတော့တွားပြီးရှာကြည့်နိုင်ပါတယ်အဲ့ဒီနေရာမှာကအစီအစဉ်ဟောင်းတွေကိုပါလွယ်လွယ်ကူကူပြန်ရှာနိုင်တာဖြစ်ပါတယ်ရှင်ဒီတော့ရှင်က messenger ကမေးလာလို့ messenger ကနေပြီးတော့စာပြန်ပြီးတော့ link လေးလည်းပို့ပေးလိုက်ပါတယ်နော်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ဒီကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲ့ဒီထက်ကသောရရှင်တယောက်ကတော့အကျန့်ဖက်စစ်တပ်နယ်မြေထဲမှာမလို့အကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုပြီးတော့ မြန်မာနိုင်ငံကလူလူရင်ဆိုင်ရတဲ့အခြေအနေကိုအဆုံးသတ်နိုင်ရေးအတွက်နီလန်းနှစ်လမ်းပဲရှိပါတယ်ဆိုပြီးတော့သူ့ရဲ့သုံးသက်ချက်ကိုအခုလိုမျိုးရေးပြောလာပါတယ်
။မင်္ဂလာပါ view အဖွဲ့သားများခင်ဗျာအားလုံးကိုစိတ်နှစ်ပါးကျန်းမာချမ်းသာစေကြောင်းဥစွာပထမမေတ္တာပို့သလိုက်ပါတယ်။မြန်မာပြည်သူတွေဟာနေ့စဉ်ဒီတိုင်းမြန်မာစစ်တပ်ကအကြမ်းဖက်တဲ့လူရဲတွေနဲ့ရင်ဆိုင်နေရပါတယ်။ရွာတွေကိုဝင်းနေအိမ်တွေကိုမိရှို့ပြည်သူတွေရဲ့အုပ်စာပစ္စည်းတွေကိုလူလူဖျက်ဆီးအိုးအိမ်တွေကိုဘတ်ဖိုးနဲ့ထိုးချဒီလိုမျိုးမြေပြင်ကနေပြီးတော့တိုက်ခိုက်မှုမျိုးစုံအပြင်ဝေဟင်ကနေလည်းကြက်တိုက်လင်တွေနဲ့ပုံကျဲလက်နက်ကြီးတွေနဲ့ပစ်လို့အရသားတွေလည်းတေးချီပြီးတော့စစ်ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုတွေကိုဇက်တိုက်ကျူးလွန်နေတာကဘာတိနိုင်ငံကအသည့်ဖြစ်ပါတယ်မြန်မာပြည်သူတွေရဲ့လူမှုဘဝမလုံခြုံမှုတွေအများဆုံးလွတ်မြောက်ဖို့ဆိုလို့ရှိရင်နီလန်ကနှစ်ခုပဲရှိပါတယ်ပထမနီလန်ကတော့ကုလသမဂ္ဂအနေနဲ့လူခွင့်ရေးပြည်ညင်စာတမ်းပါအခြေခံချက်များဖြစ်တဲ့တိုက်ပြည်အာဏာယူထားပြီးတော့ပြည်သူကိုအုပ်ချုပ်နေတဲ့အဖွဲ့ကပြည်သူအသက်အိုးအိမ်စည်းစိမ်ကိုကာကွယ်မပေးလို့ရှိရင်ဒါမှမဟုတ်ကာကွယ်ပေးရမယ့်အုပ်ချုပ်သူကိုယ်တိုင်ကကျူးလွန်နေတာဆိုလို့ရှိရင်အာတူပီဝင်ရောက်ဆောင်ရမှာဖြစ်ပြီးတော့ဒုတိယနီလန်ကတော့မြန်မာအကြမ်းဖက်စစ်တပ်ကိုတိုင်းသားတွေအပါအဝင်ပြည်သူတွေအားလုံးပေါင်းစည်းပြီးတော့ညီညွတ်ညွတ်နဲ့ပြန်တိုက်မှရပါလိမ့်မယ်။ဒါကြောင့်မလို့နှစ်နှစ်ကျော်ကာလအတွင်းမှာဆူဝါတဲ့စစ်ရာဇဝတ်မှုတွေနေ့စဉ်ကျူးလွန်နေတဲ့မြန်မာနိုင်ငံကိုအာတူပီဝင်ရောက်ဖို့အချိန်ရောက်နေပြီဖြစ်တဲ့အကြောင်းအဘဲကြောင့်နေ့စဉ်လူတွေတတ်နေတာကိုနှစ်နှစ်ကျော်ကြာစောင့်ကြည့်နေရတာလဲဆိုတာကုလသမဂ္ဂကိုပြောပြပါခင်ဗျာ။
ဒါကဒီသောရရှင်ရဲ့ကိုပိုင်သုံးသက်ချက်ဖြစ်ပါရင်စောင့်ကြည့်နေတာနှစ်နှစ်ကျော်လာပါပြီ။ဘာကြောင့်မလဲလို့ဒီသောရရှင်မေးခွန်းထုတ်ထားပါရယ်။နောက်ထပ်ကိုပိုင်အထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်တယောက်ကတော့ VOE နဲ့မြန်မာပြည်သူတွေရဲ့ဒုက္ခကိုကူညီပေးပါလို့ကဘာကြီးကိုပြောပေးပါခင်ဗျာ။တရုတ်နဲ့ရုရှားတို့ရဲ့လုံရက်ကြောင့်အထူးပဲဒုက္ခရောက်နေကြရပါတယ်။အိန္ဒိယနဲ့ထိုင်းတို့ကလည်းအိန္ဒိယချင်းကောင်းတွေမဟုတ်တော့အရင်ဒုက္ခရောက်ကြရပါတယ်။ယူကရိန်းတို့မြန်မာပြည်သူတို့ကြာရှုံးရင်ကမ္ဘာမှာအာဏာရှင်တွေမတရားလုပ်တဲ့လူတွေအားကောင်းသွားပြီးတော့ကမ္ဘာကြီးကိုပါလွှမ်းမိုးလာတော့မယ်ဆိုတာအမှန်ပါပဲလို့ရေးလာပါတယ်ကျွန်တော်ရဲ့အကောင့်ကိုတော့ကျေးဇူးပြုပြီးတော့လုံခြုံရေးကြမဖော်ပြပါနဲ့လို့ရေးလာတဲ့သောရရှင်တယောက်ကတော့ဒီ VOE ကိုနားထောင်နေတဲ့သောရရှင်တွေအားလုံးသိသွားရအောင်လို့သူတိထားတာလေးသူစိုးရိမ်နေတာလေးကိုသတိပေးခြင်းပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ
်မင်္ဂလာပါ VOE ရဲ့ဝိုင်းတော်သူဝိုင်းတော်သားများအားလုံးကြားမှာကြားပါစီဗျာ VOE ရဲ့သတင်းတွေကိုကြည့်ရှုခန်းစားလို့ကျွန်တော်တို့မြန်မာပြည်မှာဖြစ်ပျက်နေတာတွေကိုသိရှိခဲ့ရတာပါကျေးဇူးအများကြီးတင်ပါတယ်ဗျာကျွန်တော် VOE နားထောင်နေတဲ့သူတွေအားလုံးသိအောင်ပြောပြချင်တာရှိလို့ပါအဲ့ဒါကဘာလဲဆိုတော့ Mytel SIM card internet နဲ့တော်လိုင်းကိစ္စတွေလောက်တာပဲဖြစ်ဖြစ်တော်လိုင်းနဲ့ပတ်သက်တဲ့ပုံတွေတင်တာပဲဖြစ်ဖြစ်လုံးဝမလုပ်ပါနဲ့လို့ပြောပြပါဗျာသူတို့ SIM card ကပြည်သူတွေအတွက်လုံးဝမလုံခြုံပါဘူးဗျကျွန်တော်စီကို Mytel operator ကပို့လာတဲ့ message ပ
ါသူကဒီစာရင်းမှာပြောသွားသလိုပဲသူဖုန်းမှာရရှိတဲ့ဒီ Mytel ကရရှိတဲ့ဒီ message ကို screenshot ရိုက်ပြီးပို့လာပါတယ်เนาะဒီမှာရေးထားတာကအကြမ်းဖက်အဖွဲ့အစည်းများကိုအားပေးရာရောက်သည့်ဂိမ်းကစားခြင်းကြော်ညာထက်သွင်းခြင်းများဥရေရအေးအေးယူခံရနိုင်ပါသည်ဆိုပြီးတော့ရေးပြီးတော့တတိပေးထားတာဖြစ်ပါတယ်ဒါကြောင့်မလို့ဒီမမနိုင်ငံမှာ Mytel telephone ရှိထားတဲ့တခြားသူတွေလည်းအလားတူ message ပို့ပေးတာမျိုးတွေရမယ်ထင်ပါတယ်เนาะMytel telephone မဟုတ်တဲ့သူတွေသိရအောင်လို့သူရေးလာတာကိုဝေမျှပေးလိုက်ပါတယ်ရှင်။ရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။ကိုအောင်ဆိုတဲ့သောရရှင်ကတော့သူ့အိမ်ကိုလာလဲတဲ့သူတွေရုတ်တရက်အဖမ်းခံလိုက်ရလို့ပါဆိုပြီးအခုလိုရေးလာပါတယ်
။လွန်ခဲ့တဲ့တပတ်လောက်ကကျွန်တော်အိမ်ကိုတားဖားနှစ်ယောက်လာလဲပါတယ်။နောက်နေ့ကျတော့သူ့အဖေလို့သူပျောက်သွားပါတယ်။သုံးလေးရက်လောက်အဆက်အသွယ်မရပါဘူး။ဟိုတနေ့ကဖုန်းပြန်ခေါ်လာပါတယ်။သူစစ်ကြောရေးရောက်နေတယ်တဲ့အခုတော့မြို့နယ်ရဲစခန်းပြန်ပို့လိုက်တယ်ကြားပါတယ်ဒီလိုပဲဖမ်းကျင်ရင်ဖမ်းလိုက်လှုပ်ချင်တိုင်းလှုပ်နေကြတာကိုကျွန်တော်တို့ကငြိမ်ခံနေရမှာလားဘာလို့တင့်လဲပြောပေးပါဦ
းဟုတ်ကဲ့ပါဒီလိုလာဖမ်းကျင်တိုင်းဖမ်းပြီးတော့ဘာတရင်မှမရဆိုတဲ့စာမျိုးတွေတိုင်ကြားမှုမျိုးတွေကအများရန်ရရှိတယ်ပါတယ်နော်အဲ့လိုမျိုးလှုပ်ဆောင်မှုတွေကိုကြည့်မယ်ဆိုရင်တော့ဒီမြန်မာနိုင်ငံရဲ့တရားဥပဒေစနစ်ကနိုင်ငံကိုချုပ်ကန့်ထားသူတွေထင်လို့သုံးခွင့်ရနေတယ်ဆိုတဲ့အတားကပဲဖြစ်ပါရဲ့နော်သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ခဲ့ကအခုဆိုရင်နှစ်နှစ်ကျော်ကြာလာပါပြီအချင်းကြာလေးလေးပိုဆိုးလေးလေးဖြစ်လာတဲ့စီးပွားရေးနိုင်ငံရေးအခြေအနေတွေကိုတာမန်ပြည်သူလူထုခါးစည်းခံနေရတာတွေကိုသောရရှင်ရဲ့ရေးပို့တဲ့စာတွေမှာတွေ့ရပါတယ်ရှင်။ဒီထက်မှရန်ကုန်ကသောရရှင်တယောက်က
ခုချိန်မှာနေရာတိုင်းမှာဒုက္ခမျိုးစုံကြုံနေရသိပေမဲ့ကျွန်တော်တို့လိုရန်ကုန်မျိုးပေါ်ကလူတွေလည်းဒီအကျိုးဆက်ကိုခံနေရပါတယ်။ကျွန်တော်ကရန်ကုန်တိုင်းရွှေပြည်သာမြို့နယ်ဝါရီယာစက်မှုဆောင်ကအထည်ချုပ်စက်ရုံဝန်ထမ်းတယောက်ပါ။ကျွန်တော်တို့အလုပ်သမားတွေအပေါ်ကိုစက်ရုံတထေးဘက်ကရော မြမကောင်းဆောင်တွေဘက်ကပါဖိနှိပ်ချုပ်ချယ်နေကြတာပါအလုသမားအခွင့်အရေးတွေချိုးဖောက်ခံနေရပါတယ်ဘသူကိုပဲတိုင်တိုင်အလကားဖြစ်နေလို့ပါ VOA ကနေပဲအများသိအောင်ပြောပြပေးပါလား VOA ကျေးဇူးတင်ပါတယ
်သောရရှင်ရဲ့နေ့စဉ်ဒုက္ခတွေကတစ်ခုဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီညတော့ဒီမှနေရက်ချင်ပါတယ်ရှင်ပေါ်ပြတော့ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေပိုင်းဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်။အားလုံးဘေးရန်ရဲ့ကင်းရှင်ရှင်လန်းချမ်းမြေကြပါစေရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။ညီမကြီးကစာတွေကိုမအေးသနာကြောကပြန်ချပေးခဲ့တာပါ။အခုဆက်ပြီးကဘာတလောကထူးခြားတဲ့သတင်းတွေကိုတင်ဆက်ပါအောင်မယ်။ကဘာတလောကထူးခြားတဲ့သတင်းတွေထဲမှာဂျာမနီနိုင်ငံကဘီယာကုမ္ပဏီတစ်ခုဟာအကြီးဖျော်တော့ရတဲ့ဘီယာမုတ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဇီဝစေးသိပ္ပံပညာရှင်တွေဟာခွဲစိတ်ဆရာမလို့ပဲလူသားရဲ့ခန္ဓာကိုယ်စိတ်ပိုင်းကိုပြင်ဆင်ကုသမှုတွေလုပ်ပေးနိုင်တဲ့ဆေးတမျိုးကိုလည်းတီထွင်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မတ်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ဂျာမနီနိုင်ငံကဘီယာကုမ္ပဏီတစ်ခုဟာအရေးဖြော်တောက်ရတဲ့ဘီယာမုတ်တစ်မျိုးတီထွင်လိုက်ပါတယ်။ဘီယာတင်ပို့မှုလုပ်ငန်းစဉ်မှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုနည်းပါးစေဖို့အတွက်အခုလိုအရေးအစားအမုတ်တွေကိုဖန်တီးလိုက်တာပါ။ Klosterbury New Zealand ကုမ္ပဏီကတီထွင်လိုက်တာဖြစ်ပြီးတော့ဒီအမုတ်တွေကြောင့်ဘီယာအရေးတွေ၊ပလင်းတွေ၊စီတွေနဲ့တစ်တာတွေအသုံးပြုမှုလျှော့ချနိုင်မှာဖြစ်ပြီးဒီပစ္စည်းတာအောင်မြင်ခဲ့ရင်ဒီကမ္ဘာလုံးမှာကာဗွန်ဓာတ်ငွေထုတ်လုပ်မှု 3.5 ရာခိုင်နှုန်းလျော့ချနိုင်မယ်လို့ကုမ္ပဏီဘက်ကခန့်မှန်းထားပါတယ်။ကိုချိုင်းနဲ့တက်တဲ့ဘီယာအရသာကိုအမုံကနေရေထဲထည့်လိုက်ရုံနဲ့ဖြောယူနိုင်မှာဖြစ်ပြီးအခုလက်ရှိမှာတော့ဘီယာအမြုပ်နဲ့အရသာကိုအောင်အောင်မြင်မြင်အမုံဖြစ်နေထည့်သွင်းဖန်တီးနိုင်ခဲ့ပါပြီ။အနာဂတ်မှာတော့လေဘူးပေါင်းလေးတွေထားဖို့ကာဗွန်ဒိုင်အောက်ဆိုက်ကိုအမုံအဖြစ်လုပ်ပြီးတော့အယ်ကိုဟောရက်ပါဝင်မှုကိုလည်းအမုံမြေထည့်သွားနိုင်မှာပါ။အခုလောလောဆယ်ဖန်တီးထားတဲ့အမုံမှာတော့အရက်မပါဝင်သေးပါဘူး။ဒီပစ္စည်းကိုနှစ်နှစ်ကြာသုတေသနပြုစုဖန်တီးခဲ့ရပြီး2023ခုနှစ်နှစ်ကုန်ပိုင်းမှာဈေးကွက်ကိုဖြန့်ချိမယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ကုမ္ပဏီအနေနဲ့ဒီပစ္စည်းအမှုန့်ကိုကြကြပြတ်ပြတ်ထုတ်လုပ်နိုင်ဖို့အတွက်ဖက်ဆက်လုပ်ကိုင်လူသူတွေရှာဖွေနေပြီးတော့အနာဂတ်မှာဘီယာထုတ်ဆက်ယုံတွေအနေနဲ့ဒီအမှုန့်တွေကိုဆက်ယုံမှာလက်ခံရယူပြီးကိုယ့်ဘာသာကိုရေဖြည့်ပြီးပလင်းတွေနဲ့လက်လီရောင်းချနိုင်တယ်လို့စားသုံးသူစီကိုဓာတ်ရိုက်အမှုန့်အနေနဲ့ရောက်သွားပြီးကိုယ့်ဘာသာကိုရေနဲ့ဖျော်ပြီးတောက်နိုင်ဖို့အတွက်လည်းမျှော်လင့်ထားပါတယ်ရှင်။
ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဇီဝစေးသိပ္ပံပညာရှင်တွေဟာခွဲစိတ်စရာမလိုပဲလူသားရဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုဆေးထိုးထည့်လိုက်တာနဲ့အထဲမှာပြင်ဆင်ကုသမှုတွေလုပ်ပေးနိုင်တဲ့ Bio In လို့နာမည်ပေးထားတဲ့ဇီဝစေးတမျိုးနဲ့ဆက်ရုပ်လက်တံတစ်ခုကိုတီထွင်လိုက်ပါတယ်။ဥပမာဆက်ရုပ်လက်တံကနေတဆင့်ဒီဆေးကိုနှလုံးထဲကိုထိုးပေးလိုက်တာနဲ့န နှလုံးထဲမှာပေါက်သွားတဲ့သွေးကြောတွေကြွက်သားတွေကိုခွဲစိတ်เสียမလို့ပဲအထဲမှာရှိတဲ့ကြွက်သားတွေနဲ့ပေါင်းစည်းသွားပြီးသူ့ဘာသာသူပြင်ပေးနိုင်တာပါအဲ့ဒီဆေးကိုထိုးမဲ့ဆက်ရုပ်လက်ကလည်းပျော့ပြောင်းပြီးခန္ဓာကိုယ်တဲကိုခွဲစိတ်เสียမလို့ပဲထိုးထည့်နိုင်တာပါလက်ရှိဆေးပညာနည်းလမ်းတွေမှာကတော့ပြင်ဆင်မဲ့ခန္ဓာကိုယ်အစိတ်အပိုင်းရဲ့ဇီဝပစ္စည်းကိုအပြင်မှာဖန်တီးထားရပြီးခွဲစိတ်ပြီးမှခန္ဓာကိုယ်အစိတ်အပိုင်းတွေကိုထည့်သွင်းရတာပါဒီလိုခွဲစိတ်တဲ့နည်းကသွေးဆုံးရှုံးမှုများပြီးယောဂဘုတ်ကူးဆက်နိုင်တယ်လို့တခြားအကျိုးဆက်တွေကိုလည်းခံရနိုင်တာပါခန္ဓာကိုယ်ထဲမှာ 3D printing ကိုတိုက်ရိုက်လုပ်ခြင်းအဖြစ်ခွဲစိတ်မှုအန္တရာယ်ကနေလည်းရှောင်ရှားနိုင်တယ်လို့အဲ့ဒီသုတေသနအဖွဲ့ရဲ့ခေါင်းဆောင်ကပြောပါတယ်ဒီဆက်ရုပ်ကို F3DB လို့နာမည်ပေးထားပြီးတော့ဒီဆက်ရုပ်ဟာလိုအပ်သလိုပုံနှိပ်ပေးနိုင်တယ်လို့ကြိုတင်စီစဉ်ထားတဲ့ပုံစံအတိုင်းကိုလည်းခန္ဓာကိုယ်ထဲမှာဆေးကိုထုတ်ပေးနိုင်တာပါလောလောဆယ်လူတွေနဲ့လက်တွေ့ဆန်းသက်ဖို့ခွင့်ပြုချက်ဆောင်စားနေပြီးနောင်လာမယ့်9နှစ်နဲ့9နှစ်အတွင်းမှာဈေးကွက်ထဲမှာရောင်းချနိုင်ဖို့လည်းမျှော်လင့်ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဖူကက်ကမ်းခြေမှာဈေးကြောင်းလိပ်ပြန်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်။ဒီပွဲမှာ Antifat Jam Won Thai ကတခြားပြိုင်ပွဲတွေထက်တာလွန်ပြီး 10g အလေးချိန်ရှိတဲ့ဈေးကြောင်းတစ်လိပ်ကို43စက္ကန့်အတွင်းအမြန်ဆုံးလိပ်ပြပြီးအနိုင်ရသွားပါတယ်။သူဟာခုလိုအမြန်ဆုံးဖြစ်ဖို့အတွက်9နှစ်ကြာလိပ်ချင်းခဲ့ရပြီးမျက်လုံးပိတ်ထားပြီးတော့မှလိပ်ပြနိုင်တယ်လို့သူတငယ်ချင်းကပြောပါတယ်။အနိုင်ရတဲ့သူအနေနဲ့စုတစိတ်အပြင်ငွေချေးအဖြစ်ထိုင်းဘတ်ငွေ 9,000 ကိုလည်းစုကြည့်ရပါတယ်။ထိုင်းနိုင်ငံမှာဆေးကြောက်ကိုတရားဝင်အသုံးပြုခွင့်ရောင်းချခွင့်ရတာမကြသေးတာကြောင့်ဆေးကြောက်နဲ့ပတ်သက်ပြီးစံနှုန်းတွေတတ်မှတ်ဖို့အသိပညာဘူးတုဒ္ဒရတွေတိုးစီဖို့ရည်ရွယ်ပြီးအခုလိုပြိုင်ပွဲနဲ့ဆေးကြောက်ဝါသနာရှင်တွေနဲ့ပညာရှင်တွေရဲ့ဆွေးနွေးပွဲတွေလည်းကျင်းပခဲ့ပါတယ်။ရှိတဲ့အရှာနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံဟာဆေးကြောက်ကိုပထမဦးဆုံးတရားဝင်ခွင့်ပြုတဲ့နိုင်ငံဖြစ်ပါတယ်။ဆေးကြောက်နဲ့ပတ်သက်ပြီးစီးမီးဥပဒေတွေလည်းအသေးစားမရေးဆွဲရသေးတာကြောင့်လုပ်ငန်းရှင်တွေအနေနဲ့အဖွဲ့အစည်းတစ်ခုနဲ့ပူးပေါင်းတည်ထောင်ပြီးဆေးကြောက်လုပ်ငန်းအတွက်အကောက်အွယ်ပေးဖို့စီကံဥပဒေတွေရေးဆွဲနိုင်မယ်လို့လည်းမျှော်လင့်နေကြပါတယ်ရှင
်။ထူးခြားစံပြသတင်းများအစီအစဉ်ကိုကိုကြီးညာနဲ့မတ်ခင်ဖြူထွေးတို့တင်ဆက်ခဲ့ကြတာပါ။အခုတော့သတင်းချင်းချုပ်ကိုဥကျော်စံတကပြောပြပါဦးမယ
်။နိုင်ငံရေးဝန်ကြီးယိုရှိမာဆာဟာရှိဆာဟာတရုတ်နိုင်ငံရေးဝန်ကြီးကင်ဂျင်းနဲ့တွေ့ဆုံစဉ်ဘေကျင်းမှာဂျပန်နိုင်ငံသားတူထင်းထင်းခံရတဲ့ကိစ္စကိုကန့်ကွက်ပြီးထိုင်ဝမ်အနီးနဲ့ဂျပန်နိုင်ငံအနာတဝိုက်စီးလုပ်ငန်းတွေကိုရပ်ဆိုင်ဖို့အဲဒီကိစ္စနဲ့ပတ်သက်ပြီးအထူးစည်းဝေးပြောကြားလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးကလည်းသူတို့ပိုင်တဲ့လို့သတ်မှတ်ထားတဲ့တိုင်ဝမ်အနေအပိုင်းမှာဂျပန်ကအဝင်မဆက်ဖို့သတိပေးလိုက်ပါတယ်။ဒါပေမဲ့သူတို့နှုတ်ခါခေါင်းဆောင်တွေသဘောတူညီထားတဲ့အတိုင်းအပြုသဘောနဲ့တည်ငြိမ်မှုရရှိရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသဘောတူညီခဲ့ကြပါတယ်။ရုရှားနိုင်ငံကသူတို့စီကဗျူဟာမြောက်နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်နိုင်ငံအနောက်ဖက်နေတိုအင်ဂျင်နိုင်ငံတွေနဲ့နေဆက်နေရာမှာထားရှိသွားမယ်လို့ဘယ်လာရုဆိုင်ရာရုရှားသံမကြီးကပြောကြားလိုက်ပါတယ်။ဘယ်လာရုနိုင်ငံဟာနေတိုအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့လက်ဗီးယား၊လစ်သူရေးနီးယားနဲ့ပိုလန်နိုင်ငံတို့နဲ့နေဆက်ချင်းထိစပ်နေတာဖြစ်ပါတယ်။ရုရှားနိုင်ငံမှာထင်ရှားတဲ့စစ်ဘက်ဘလော့ဂါတူတနင်္လာနေ့ကစင်ပီတာစဘတ်ကော်ဖီစင်တာမှာဘုန်းခွဲလုပ်ကြံခံရပြီးသိဆုံးသွားပါတယ်။ယူကရိန်းစစ်နဲ့နေဆက်သူလို့ဒီရသမထားရတဲ့သူဟာသူရဲ့ဘလော့ကိုကြည့်ရှုသူမှ6000နီးပါးရှိတယ်သိရပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုဥကျော်စန္ဒာကကြီးညာပေးကြတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကနားလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ဇီနတ်အဗ်ဒူရာမန်နဲ့ဟယ်လန်ကော်ဒင်းတို့ဖြစ်ကြပါတယ်။ VOA အမေရိကန်ရဲ့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32နဲ့လိုင်းလာလိုမီတာ48လိုင်းလာမီတာ190နဲ့ Facebook တို့ကနေထုတ်လွှင့်ပေးကြတာပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.